Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်မေလ22ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ထိုမီတာ24 40 51နဲ့လိုက်လမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တာညူပါဒီနေ့ကြေညာပေးမယ့်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံရှီချန်ဘတ်မှုမြို့ကိုဘယ်သူထိန်းချုပ်လဲဆိုတဲ့အပေါ်မှာရုရှားနဲ့ယူကရိန်းကြားပြောဆိုမှုတွေကကိုလက်ချက်တွေရှိနေပါတယ်။တော့တရားမဝင်မှုရေးဆေးဝါးကုံတွယ်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးအရေးယူခံထားရတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလန်းနဲ့ဆက်နွယ်သူထိုင်းထက်လွတ်တော်မတ်ကိုငွေမဲ့ခွာချမှုနောက်ဆက်ဆက်ရာဇဝတ်မှုဆွဲချက်တစ်ခုလိုနဲ့အမှုတင်အရေးယူဖို့စုံစမ်းစစ်ဆေးမှုတွေကဆုံးဖြတ်ခဲ့ကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့တူကြေညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတာညိုခင်ဗျာ။ဒီကနေ့မကြခင်ကြားကြရတော့မယ်သတင်းအစီအခံချက်နဲ့အစီအစဉ်တွေထဲမှာတော
့အရေးကြီးမှဟိုအရင်ပြောရမယ်ဆိုလို့ရှိရင်ပထမဆုံးရောက်ချင်ဟိုတမီးကိုဟိုနှလုံးစီးထားရပေါ့နော်နှလ
ုံးခုကြားခဲ့ရတာကတော့အင်းစိတ်ထောင်ပေါ်ရေးကောက်ကြောပြပွဲတွေကသတင်းမှာအပြည့်စုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမ်းတိုင်မီမှာကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနောက်ယူဘက်မှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ကပြောပြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှီချန်ဘတ်မှုမြို့ကိုဘယ်သူထိန်းချုပ်ထားလဲဆိုတဲ့ပုံမှာရုရှားနဲ့ယူကရိန်းကြားပြောဆိုမှုတွေကလည်းဖက်နဲ့တစ်ဖက်ကိုလက်ချက်တွေရှိနေပါတယ်။မျိုးရဲ့နေရာတချို့ကိုထိန်းချုပ်ထားသေးပဲဆိုပြီးတော့ယူကရိန်းကပြောနေတဲ့အချိန်မှာပဲဝက်နာဒီရုရှားကြီးစားတပ်တွေနဲ့ရုရှားစစ်တပ်ဟာဒီမျိုးကိုသိမ်းယူလိုက်နိုင်ပြီဆိုပြီးတော့ရုရှားဘက်ကလည်းပြောနေပါတယ်။15လကြာတဲ့ဒီလအတန်ကြာတဲ့ဒီတိုက်ပွဲပြီးဒီမျိုးပြက်ကြီးကိုသူတို့အပြည့်အဝသိမ်းယူလိုက်နိုင်ပြီဆိုပြီးတော့ဝက်နာရုရှားကြီးစားတပ်ကစနေနေ့တုန်းကကြီးညာပါတယ်။ဒီအောင်ပွဲအတွက်ရုရှားတပ်နဲ့ဝက်နာတပ်တွေကိုချီးကျူးဂုဏ်ပြုတယ်ဆိုပြီးတော့ရုရှားသမ္မတပူတင်ကလည်းကြီးညာပါတယ်။ဒါပေမဲ့လည်းယူကရိန်းဘက်ကတော့ဒါကိုဘာမှုမျိုးကြသွားတယ်ဆိုတာမမှန်ဘူးဆိုပြီးတော့ညှင်းချက်ထုတ်ပါတယ်။ရုရှားဘက်ကမျိုးသိမ်းတိုက်ပွဲအောင်ပွဲဖြစ်နေပြောနေတဲ့အချိန်မှာပဲဝါဂနာကြီးစားတပ်နဲ့ရုရှားစစ်တပ်ကြားမှာအကွဲပြဲဖြစ်နေတဲ့တချို့လူလည်းမြင်နေရပါတယ်။ဘာမှုမျိုးကိုသိမ်းပိုက်တဲ့နေရာမှာရုရှားစစ်တပ်ပေါင်းပတ်သက်မှုမရှိဘူးဆိုပြီးတော့ဝါဂနာကြီးစားတပ်တီထောင်သူကပြောပါတယ်။ဒီတိုက်ပွဲမှာစစ်တပ်ဘက်ကအကူအညီလက်တွေ့မရခဲ့ဘူးလို့ဒီဝါဂနာတီထောင်သူက Telegram လူမှုကွန်ရက်မှာကြေညာခဲ့ပါတယ်။ဒီချိန်မှာပဲယူကရိန်းမြေပြင်တပ်မှူးကတော့ဘာကူမြို့နာကသူတို့ရဲ့ရှီတန်းစခန်းတွေကိုတွားရောက်ပြီးတော့စစ်သည်တွေကိုချီးကျူးဂုဏ်ပြုခဲ့တယ်ဆိုပြီးတော့တင်းလို့နေမှာပြောပါတယ်။ရုရှားတပ်တွေဒီခါမှာခင်ဗျာယူကရိန်းတပ်တွေဟာဘာကူမြို့ရဲ့နေရာချုပ်ကိုထိန်းချုပ်ထားပြီးတော့နေရာအတော်များများကိုလက်လွတ်လိုက်ရတယ်လို့တော့ Telegram လူမှုကွန်ရက်မှာသူကရေးပါတယ်။မြို့စင်ဂျေဘုံနေရာတွေကိုထိန်းချုပ်ထားတဲ့ယူကရိန်းတပ်တွေဟာမြို့ထဲမှာရှိတဲ့ရုရှားတပ်တွေကိုနှီးပြူဟာကြကြဝိုင်းဟန်ပိတ်ဆို့ထားတယ်လို့လည်းသူကရေးသားထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံအနေနဲ့နောက်နိုင်ငံတွေနဲ့ပဋိပက္ခဖြစ်မှာကိုရှောင်လွှဲနိုင်ပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးချင်းချောင်းမှုတွေကို G7 ဆက်မှုထိပ်သီးနိုင်ငံတွေကပြန်တွန်းလှန်ဖို့စ조사နေချိန်မှာပဲပဋိပက္ခဖြစ်တာကိုရှောင်နိုင်တယ်လို့အမေရိကန်သမ္မတကတရုတ်ကိုဖြောင်းဖြားခဲ့တာပါ။ပဋိပက္ခဖြစ်လာလိမ့်မယ်ဆိုတဲ့ကိစ္စကိုရှောင်လွှဲနိုင်တယ်လို့သူ့အနေနဲ့ထင်မြင်ယူဆတဲ့အကြောင်းသမ္မတဘိုင်ဒန်ကဟီရိုရှိမားမှာကျင်းပနေတဲ့တရုတ်ရဲ့ဆက်မှုထိပ်သီးညီလာခံအပိတ်သတင်းစာရှင်းလင်းပွဲမှာတင်းငွေတွေနေ့ကပြောကြခဲ့တာဖြစ်ပါတယ်။တရုတ်တိုင်းငံနဲ့မူဝါဒကိုဆက်လက်ထိန်းသိမ်းကြမယ်ဆိုတာကျွန်တော်တို့အားလုံးသဘောတူကြပါတယ်လို့ Mr. Biden ကဆိုပါတယ်။တရုတ်ရောထိုင်ဝမ်မှာသူတို့ဖြစ်ချင်တာကိုနှစ်ဖက်သဘောတူကြဖို့လိုပါတယ်လို့လည်း Mr. Biden ကပြောပါတယ်။ထိုင်ဝမ်အသီးကျလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာမယ်လို့အနောက်နိုင်ငံမဟာမိတ်တွေဘက်ကမမျှော်လင့်ဘူးလို့လည်းပြောကြခဲ့ပြီးခွတ်ထွက်မယ်ဆိုတဲ့အကြောင်းကြောင့်ထိုင်ဝမ်ကိုမကျူးကျော်ဖို့လည်းတရုတ်ကိုသတိပေးလိုက်ပါတယ်။တကယ်လို့တရုတ်ကတစ်ဖက်သက်လှုပ်ဆောင်ခဲ့ရင်တုံ့ပြန်မယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့ထိုင်ဝမ်တရုတ်ရဲ့ထိုင်ဝမ်နာဖြစ်တယ်လို့ထုတ်ပြန်ပြောလိုက်ပါတယ်။ထိုင်ဝမ်ပြည်ထောင်စုဟာတရုတ်တွေကပဲဖြည့်ရှင်းရမယ့်ပြည်ထောင်စုသာဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှဆိုထားပါတယ်
။ဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်တဲ့ G7 ထိပ်သီးအစည်းအဝေးအပြင်ပတ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိတာနဲ့တောင်ကိုရီးယားသမ္မတယွန်ဆောက်ယိုရိုနဲ့ဒင်းဝင်နေနေကသုံးဝက်ဆိုင်တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်အောင်စုရဲ့အာရှဒေသမဟာမိတ်နိုင်ငံကြီးနှစ်ခုကြားနွေးနွေးထူးထူးဆက်ဆံရေးရှိတယ်ဆိုတဲ့တင်ကြေတာပြချက်လို့ယူဆကြပါတယ်။အဓိကဆွေးနွေးကြတဲ့ဒါတွေကတော့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုကြီးမားလာတဲ့အန္တရာယ်၊နောက်တရုတ်ရဲ့အတင့်ရဲလာမှုတွေဖြစ်တယ်လို့ဆိုပါတယ်။ဒီချင်းချောက်မှုနှစ်ချက်ဟာသုံးနိုင်ငံအတွက်ပိုးပြီးတော့နီးကပ်လာစေတယ်လို့လေ့လာသူတွေကယူဆပါတယ်။ မေရိကန်သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုစီးပွားရေးလုံခြုံမှုနဲ့အင်ဒိုပစိဖိတ်ဒေသမဟာဗျူဟာအတွက်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတစ်တူကိုဆွေးနွေးခဲ့ကြတယ်လို့ဖော်ပြပါတယ်တရုတ်နိုင်ငံရဲ့ဒေသတွင်းချင်းချောက်မှုတွေပေါ်မှာခေါင်းဆောင်3ဦးဟာအတော်လေးနီးနီးဆက်ဆက်အမြင်သဘောထားရှိကြတယ်လို့အင်ပီရိုမျိုးသားလူမျိုးရေးကောင်စီရဲ့ပြောခွင့်ရသူဂျွန်ကာဘေက VOA နဲ့တောက်ကြာနေတွေ့ဆုံမိန့်မြန်းခန်းတစ်ခုမှာပြောထားပါတယ်။တောင်ကိုရီးယားနိုင်ငံဟာ G7 အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လေးလာသူဖြစ်နေဖိတ်ကြားခံရလို့တောင်ကိုရီးယားသမ္မတအခုလိုတက်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz ไฮโดรมีเตอร์ 40 kHz 9413 ไฮโดรมีเตอร์ 51 kHz 5805 ਨੇ ไลแลมีเตอร์ 190 kHz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့တင်းစာနေမနေ့ပိုင်းဒီနိုင်ငံတကာသတင်းကိုဆက်လက်အသံလွှင့်နေပါတယ်ခင်ဗျာတရားမဝင်မှုရေးစီဝါကုံသွယ်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးအရေးယူခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ဆက်နွယ်သူထိုင်းလွှတ်တော်မှဥပခက်ပါချရီရန်ကွန်ကိုငွေမဲခွာချမှုနောက်ထပ်ဆက်ဆက်ရာဇဝတ်ဆွဲချက်တစ်ခုလိုနဲ့အမှုတင်ရေးယူဖို့စုံစမ်းစစ်ဆေးမှုတွေကဆုံးဖြတ်ခဲ့ကြတယ်လို့ထိုင်းရှိနေချုပ်ယုံပြောခွင့်ရသူပြောဆိုတာကိုကိုကာပြီးတော့ Bangkok Post သတင်းစာမှာရေးပါတယ်အထက်လွှတ်တော်မှဥပခစ်ကိုငွေမဲခွာချမှုအခြားနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းမှာပါဝင်ပတ်သက်မှုနဲ့ရေးကစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်အဲ့ဒီစုံစမ်းတွေ့ရှိချက်ပေါ်မှာမူတင်ပြီးတော့အမှုတင်ရေးယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်အထက်လွှတ်တော်အမတ်ဟာမိုးရစ်ကုန်ကူးမှုနဲ့ဖန်ခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ပတ်သက်နေတယ်လို့ Move Forward Party ရဲ့အမတ် Ransomman Room ကဆွဆွဲပြောဆိုခဲ့တဲ့အပေါ်မှာအသက်62နှစ်အရွယ်အထက်လွှတ်တော်အမတ်ဥပခိကဒီမီလာမတ်လ18ရက်နေ့ကဒင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီဆွဆွဲချက်မမှန်ဘူးဆိုပြီးတော့ညှဉ်းဆန်ခဲ့ပါသေးတယ်။မိုးရစ်ကုန်သွယ်မှုကရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့လက်စစ်တားပေးလုပ်ငန်းကတဆင့်ငွေမဲငွေဖြူဖြစ်အောင်လို့လုပ်တဲ့ဆိုပြီးတော့သူဟာဆွဆွဲခံထားပါရ။ဒီမှုကိုစုံစမ်းစစ်ဆေးဖို့လွှဲပြောင်းခဲ့ပြီးတော့အခုလိုစုံစမ်းစစ်ဆေးမှုတွေရဲ့ဆုံးဖြတ်ချက်အပေါ်မှာရှင်းနေချုပ်အနေနဲ့အထက်လွှတ်တော်မှဥပခစ်ကိုတရားစွဲမစွဲလာမယ့်ဇွန်လ26ရက်နေ့မှာဆုံးဖြတ်မယ်လို့ရှင်းနေချုပ်ယုံပြောခွင့်ရသူကပြောခဲ့ပါတယ်။ထိုင်းနိုင်ငံမှာအခုလိုဖမ်းဆီးခံထားရတဲ့မြမစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်ကိုထိုင်းအာဏာပိုင်တွေကရှာဖွေဖမ်းဆီးစဉ်တုန်းကသူ့အိမ်မှာမြမစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမီးရဲ့သားနဲ့တမီးနဲ့သားရဲ့ပန်ဆိုင်မှုစာချုပ်စာရင်းတွေနဲ့ဗန်စာအုပ်တွေတွေ့ရှိခဲ့တယ်ဆိုပြီးတော့ရိုက်တာသတင်းတရမှာလည်းဖော်ပြခဲ့မှုပါတယ်ခင်ဗျာ။
အစိုးရအကြွေးကန့်သတ်ချက်တုံ့ပြန်ရေးသဘောတူညီချက်ရဖို့ဆိုရင်အစိုးရအသုံးစိတ်နဲ့ပတ်သက်လို့အစိုးရရည်တည်ချက်တွေကိုအောက်လွှတ်တော် Republican အမတ်တွေဆွလွှတ်ပါမယ်လို့ American သမ္မတ Biden ကတတင်းကလေးနေ့ကပြောကြားလိုက်ပါတယ်။ပါတီတရရဲ့ရည်တည်ချက်နဲ့နှစ်ပါတီသဘောတူညီချက်များရှိနိုင်မှုဆိုတာကို Republican Party အမတ်တွေလက်ခံမဲ့အချိန်ရောက်နေပါပြီလို့သမ္မတ Joe Biden ကစက်မှုထိပ်သီးညီလာခံအပြီးမှာပြောကြားလိုက်တာပါ။သမ္မတ Biden က American ကိုပြန်လာနေပြီဖြစ်ပြီးတင်းကလေးနေ့ညနေပိုင်းကစတော့နှစ်ဖက်ညီနိုင်သူတွေပြန်လည်ဆုံတွေ့ကြပြီးတနင်္လာနေ့မှာအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy နဲ့လူချင်းတွေ့ဆုံမယ်လို့ Mr. Biden ကပြောပါတယ်။သမ္မတ Biden နဲ့ဆွေးနွေးရတာအကျိုးရှိပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ McCarthy ကတော့ဆိုပါတယ်။ဒါပေမဲ့အသုံးစိတ်ကမနစ်ကထဲနေရမယ်လို့ Mr. McCarthy ကပြောပါတယ်။အင်ဂျူတော်ကတော့ကာကွယ်ရေးအသုံးစိတ်ကိုအခြားအသုံးစိတ်တွေပါမနစ်ကတိုက်ထားလို့ပါတယ်။
အမေရိကန်နိုင်ငံကျိုင်းဝန်ကြီးအန်တိုနီဘလင်ကင်ဟာပပူအနျူဂီနီယာနိုင်ငံကိုတွားရောက်နေပါတယ်။အဲဒီမှာပပူအနျူဂီနီယာနိုင်ငံနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့ရည်ကြောင်းသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ပစိဖိတ်ကျွန်းများဒေသအတွင်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။ဒေသတွင်းတရုတ်ဩဇာဖြန့်ကျက်လာတဲ့အချိန်မှာပဲအမေရိကန်ဘက်ကခုလိုဆက်ဆံရေးကိုခြေဦးလှည့်လာတာဖြစ်ပါတယ်။မူလအဖြစ်ဒီခီးစဉ်ကိုတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုယ်တိုင်တွားရောက်ဖို့ဖြစ်ပေမဲ့အမေရိကန်ပြည်တော်စုတွင်ကအစိုးရကျွေးမီယူခွင့်သတ်မှတ်ချက်ပေါ်မှာလွှတ်တော်နဲ့ညှိနှိုင်းနေရလို့သမ္မတဆရာနိုင်ငံကြီးဝန်ကြီးတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းလာနေမနဲ့ခင်နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညို့နဲ့တူကျွန်တော်တို့ကြီးညာပေးခဲ့ကြတာပါ။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှင့်ထုတ်ပြီးသတင်းဆောင်ပါတပုတ်ကိုတင်ပြချင်ပါတယ်။ဗကြီးကောင်ကြောင်းများကပြောတဲ့ဖန်စီချုပ်နောင်ကြီးအကြောင်းဗကြီးမောင်ဖိုးရဲ့အင်းစိတ်ထောင်ပေါ်ရင်များဆိုတဲ့ထောင်ထဲမှာရေးဆွဲခဲ့တဲ့ကောက်ကြောင်းဗကြီးတွေပြပွဲကိုဘန်ကောက်မြို့မှာခင်းချင်းပြသထားပါတယ်။ဒီအကြောင်းပြည်စုံကိုမန်ညိုညိုတွေကတင်ပြပေးထားပါတယ်။
မြန်မာနိုင်ငံကနာမည်ဆိုးနဲ့လူသိများတဲ့ရန်ကုန်မြို့ကအင်းစိန်အကျဉ်းတောင်ထဲမှာ6လကြာဖမ်းဆီးချုပ်နှောင်ခံခဲ့ရတဲ့ပကြီးဆရာမောင်ဖိုးကသူ့ထောင်ထဲမှာရှိနေတဲ့ကာလအတွင်းမြင်တွေ့ခံစားခဲ့ရတဲ့မြင်ကွင်းတွေကိုရေးဆွဲထားတဲ့ပကြီးရင်နဲ့သူ့ထောင်ထဲမှာရေးထားတဲ့ diary မှတ်တမ်းတွေကိုဘန်ကောက်မြို့က MBK ကုန်တိုက်ကြီးရဲ့မျက်နှာချင်းဆိုင်မှာရှိတဲ့ Bangkok Art and Culture Center မှာမေလ19ရက်နေ့ကစပြီးပြသထားပါတယ်အဲ့ဒီပြပွဲကိုစီတန်ရှင်လို့ခေါ်တဲ့အရှိတောင်အာရှရင်ကျင်းမှုနဲ့ပကြီးလက်မှုအမှုပညာဆိုင်ရာအဖွဲ့ကကြီးမှုကျင်းပပေးတာဖြစ်ပြီးမေလ20ရက်နေ့ညနေမှာဖွင့်ပွဲအခမ်းအနားကိုကျင်းပခဲ့ပါတယ
်။ Today we will be talking about a very serious challenge unfortunately not only for Myanmar but also for other countries in the region but today the spotlight is on Myanmar.
ဒီဖွဲ့မွေခန်းနာမှာပကြီးဆရာမောင်ဖိုးကိုယ်တိုင်အွန်လိုင်းကနေတက်ရောက်ခဲ့ပြီးသူ့ရဲ့ဘဝအကြောင်းနဲ့အတူသူရေးဆွဲခဲ့တဲ့ပကြီးတွေအကြောင်းပြောပြခဲ့ပါတယ
်။လမ်းမပေါ်မှာပေါ့နော်။ဒါမှမဟုတ်ဒီတာမူရဲ့နေရာလမ်းမပေါ်ဒီဟာစမ်းစင်းသုံးခုပါ။ညောင်းတိုင်းညောင်းတိုင်းပိုင်းတိုင်းမှုပေါ့။ဒီဥပေါ်ရဲ့ကျွန်တော်ရဲ့အမြင်ခံစားမှုနဲ့ညောင်းတိုင်းကအဲ့ဒါမျိုးကြီးလို့လည်းပေါ့ဒါအတူတူစူးစိုက်လုပ်တာနဲ့တူတူပဲပေါ့အသူရဲ့ဒီအာနာစီယာဒါသူ့ရဲ့မန်ဘန်နဲ့ဒါစူးစိုက်တယ်ဆိုတော့ဒီလိုဖြစ်ပြီးတော့ပေါ့အမြင်တော့အဲ့စူးစိုက်အဆောလုပ်နေတဲ့ပုံပေါ့ရင်းပြစ်တယ်တူတူတိတ်တိတ်ပဲကျွန်တော်ရင်းပြစ်ခဲ့တယ်ပေါ့
ကြပြည်မြန်မာနိုင်ငံရဲ့လူခွင့်ရေးလှုပ်ရှားသူတွေဖြစ်တဲ့ကိုသက်ဆွေဝင်းအဖြူတို့လည်းတက်ရောက်ပြီးသူတို့ရဲ့အတွေ့အကြုံတွေကိုပြောပြကြပါတယ်အဖြူကစစ်တပ်ရဲ့စစ်ကြောရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းစစ်ဆေးခံခဲ့ရသူတဦးဖြစ်ပါတယ်
။ဒီရေးကြိုင်ကိုရေးကြိုင်စစ်ကြောရေးကိုအရင်ရောက်တယ်ပေါ့နော်။ရေးကြိုင်မှာ၄ရက်ပြီးတော့ရှစ်ပြီးသားမှာ၄ရက်နေခဲ့ရတယ်ပေါ့နော်။အဓိကအထက်အခြေအနေကရေးကြိုင်ကကျတော့သူကဒီ physically abuse ပေါ့နော်။ဒီရုပ်ပိုင်းဆိုင်ဟာနှိပ်စက်တယ်ပြီးတော့ဒီဘယ်လိုပြောရမလဲ။မခံမရနိုင်အောင်လုပ်တဲ့ဟာမျိုးပေါ့နော်။ရှစ်ပြီးသားမှာကျတော့ mentally abuse ဆိုတာမျိုးရှိရပေါ့နော်။ဆိုတော့ရေးကြိုင်မှာဟိုအရင်ပြောရမယ်ဆိုလို့ရှိရင်ပထမဆုံးရောက်ချင်ဟိုတမီးတို့ဟိုညလုံးစီးထားရပေါ့နော်ညလုံးစီးပြီးတော့အဲ့မှာနေရ၄ရက်၄ညနဲ့၅ရက်လောညလုံးစီးပြီးပဲနေရတယ်ပေါ့နော်ဆိုတော့ရောက်ရောက်ချင်းပြီးတော့ဒီသမင်းမကြွေးဘူးပေါ့နော်သမင်းကိုတည့်ရက်နဲ့တက်ဝက်မကြွေးဘူးပေါ့နော်အာဒီကြောရေရှင်ဘက်တီကို6ချောင်းနဲ့တစ်ခါကန်8ချက်အနည်းဆုံးပေါ့နော်အဲ့လိုကန်တာမျိုးကြီးကြုံရတယ်နောက်တော့ကြတော့ဒီဟိုကြောက်တယ်နာရလို့អော်ရဆိုလို့ရှိရင်ဟိုလက်ချောင်းပေါ်တက်ခုံနေဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုဟာမျိုးကြီးနောက်တော့ကြတော့ကိုဘေးပတ်ဝန်းကျင်ဟာအဲမျိုးသမီးတွေကိုအော်နားရံတွေးထွက်အောင်လိုက်တာရေနောက်ပြီးတော့ဒီဟိုညက်စင်းနဲ့ချော့လိုက်တာပေါ့နော်ဟိုအဲ့အားတော့ရေကြိုင်ပေါ့နော်ရှင်မီတာမားကျတော့သူကဒီ physically abuse ဆာလို့ရှင်အဲ့ဥမာနေလုံးကိုတက်တက်ကြည့်လို့အာမျက်နာလွဲရတာတော့ဒါမှမဟုတ်လို့ရှင်မျက်တောင်ခတ်တာလို့ဆိုလို့ရှင်အမ်ရှိုက်တာပေါ့နော်ပြီးလို့ရှင်ဟိုရှေးတိုင်ကြီးရဲ့ကိုခေါင်းကိုနှစ်လိုက်ပြင်ပြင်မော့လိုက်နေကုန်းမေးလိုက်ခေါင်းကိုနှစ်လိုက်ပြင်မော့လိုက်ပေါ့နော်အဲ့လိုဟာမျိုးညတော့ကျတော့ဒီမျိုးလုံးကိုလှန်ခိုင်းထားပြီးတော့ရေဆက်တွေကိုတောက်နေကြရဲဆိုတဲ့ဟာမျိုးပေါ့နော်ဟုတ်အဲ့လိုမျိုးကြုံရတယ်ပြီးတော့ရှင်ပီတာမားကျတော့တမီးတို့အဲဒီအင်တာရီပေါ့နော်တောက်ရင်အင်တာရီကိုတောက်ရတယ်အဲတုံးရီရောတောက်ရီရောအင်တာရီတမျိုးပဲပေါ့နော်နောက်တော့ကျတော့ဒီဟိုစားတဲ့အခါမှာအဲထမင်းကိုသူကဟိုကြောက်ခဲရေပြီးတော့ငါးရိုးရေဟိုရောပြီးတော့နှိမ့်တိုင်းကျွရမျိုးပေါ့နော်ဟုတ်အဲ့လိုမျိုးရှိပါတယ်
သူတို့နဲ့အတူနီကာရာဂွားနိုင်ငံကလူခွင့်ရေးကာကွယ်လှုပ်ရှားသူနမာအော်တာမီရာနိုထိုင်းနိုင်ငံကလူအခွင့်ရေးရှိနေလဲဖြစ်ရင်ကျိမှုဖလှယ်ရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာတဦးလဲဖြစ်တဲ့မစ်ဖွန်ပင်ချောင်းကကြုံခီရတူလဲတက်ရောက်ပြီးသူတို့ရဲ့လူခွင့်ရေးဆိုင်ရာအတွေ့အကြုံတွေကိုပြောဆိုခဲ့ကြပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့1990ရွေးကောက်ပွဲမှာအနိုင်ရကိုယ်စားလှယ်အမတ်လောင်းတဦးဖြစ်တဲ့ဒေါက်တာဆန်းအောင်ကတော့လက်ရှိမြန်မာအရေးနဲ့ပတ်သက်လို့ခုလိုပြောပါတယ်။
မြန်မာပြည်မှာတော့ကျွန်တော်တို့ဒီပြည်ထဲမှာရှိတဲ့အာဏာရှင်ပဲဖျက်ချတာ哦။ဆိုတော့ဒီအာဏာရှင်ကိုကျွန်တော်တို့ချုပ်ချနိုင်မှာကျွန်တော်တို့ရဲ့သားစဉ်မျိုးဆက်ကစစ်ကြုံကလွတ်မြောက်မှာ။ဆိုတော့ကကျတော့အဲ့ဒါကိုတိုက်တဲ့လူကတိုက်တယ်၊သေတဲ့လူကသေနေရတယ်။တော့ကျွန်တော်တို့အသေးခံပြီးတိုက်နေရတယ်။ကျွန်တော်ချစ်ကျူးရတယ်။တကယ်ပါလုံးရဲ့အခြေအနေကတော့ကျွန်တော်အမြင်ပေါ့။ကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကမှရှိတယ်ကျွန်တော်တို့တန်မှန်ကြီးအများကြီးသာတယ်ကျွန်တော်လက်တွေ့ကတော့ကြာရနာနာတော့ကျွန်တော်တို့လုပ်ဖို့ဆိုတာကျွန်တော်တို့ပုံမှန်မှုသေးတယ်ကျွန်တော်တို့ဘလောက်ထိလုံနိုင်လဲလုံနိုင်လို့ကျွန်တော်တို့ယုံရင်ကိုရမယ်မယုံရင်တော့ကျွန်တော်တို့ခုဖို့ခက်ခဲရှိတယ်အဲ့လောက်ပါပဲ
ဒိုင်ယရီစာအုပ်အရွယ်စာရွက်လေးတွေပေါ်မှာအကျဉ်းသားတချို့ရဲ့တဦးချင်းပုံတွေအကျဉ်းချခံထားရတဲ့အခန်းထဲမှာနေ့စဉ်နေထိုင်ရတဲ့မြင်ကွင်းတွေကိုရေးချစ်ဆွဲထားတဲ့ပကြီစာရွက်ပေါင်း80ကျော်ကိုအဲ့ဒီပြကန်းမှာပကြီကောက်ကြောင်းများကပြောနေတဲ့ဖန်စီချုံနှောင်ချင်းပကြီမောင်ဖိုးရဲ့အင်းစိန်ထောင်ပုံရိပ်များဆိုတဲ့ခေါင်းစဉ်နဲ့မေလ31ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင်။ကျွန်မညွညွလွင်ပါ
မညွန်ညွန်လို့တင်ပြခဲ့တာပါအခုဆက်ပြီးဒီမိုကရေစီရေးရာဆွေးနွေးကောင်ကိုတင်ဆက်ချင်ပါတယ်။ထိုင်းခြေကံဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရ Move Forward Party အနေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကဘာတွေပါလဲ။ထိုင်းနိုင်ငံရဲ့အပြောင်းအလဲကမြန်မာပေါ်ဘလို့မြက်ရက်ခိုက်နိုင်ပါသလဲ။ NUG တပ်ပရာယုံပြောခွင့်ရဦးကျော်စောနဲ့ဒေတာတွင်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာနိုင်အောင်တို့ကိုမတ်အင်ဂျင်နိုင်ကဆွေးနွေးမေးမြန်းထားပါတယ်။
ဟုတ်ကဲ့ပါအခုလိုဒီထိုင်းနိုင်ငံမှာညွန်ပေါင်းအစိုးရတစ်ဖက်စီနဲ့အခြေအနေနဲ့တော့မြန်မာနိုင်ငံကိုဘယ်လိုရိုက်ခတ်လာနိုင်လဲဆိုရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲပြုလုပ်တာဖြစ်ပါတယ်ဆိုတော့ပါဝင်ဆွေးနွေးကြတဲ့အဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရတမရရုံရဲ့ပြောခွင့်ရဦးကျော်စောကိုရောနောက်ပြီးတော့ကျမတို့ဒီမြန်မာဒီမိုကရေစီရေးမှဦးဆောင်လှုပ်ရှားနေပြီးတော့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့ဒီဒေါက်တာနိုင်အောင်လည်းကျမတို့အများကြီးကျေးဇူးတင်ပါတယ်ရှင
်။ကဲမင်္ဂလာပါ
။ကျေးဇူးတင်ပါတယ်
။ကျမကဒီဒေါက်တာနိုင်အောင်ကိုအရင်ဆုံးမေးချင်တာကလက်ရှိဒီ Move Forward Party ဦးဆောင်ပြီးတော့ညွန်ပေါင်းအစိုးရဖွဲ့စည်းမဲ့အခြေအနေကဘယ်ဆင့်ထိရောက်နေပြီရှင်
။ဒီဒီရွေးကောက်ခံအမတ်ပေါ့နော်။313နေရာတော့တို့ကလုံလုံခြုံခြုံရှိထားပြီပေါ့။ဒါပေမဲ့သိတဲ့အတိုင်းပဲတို့ဝင်ရုပ်အဖြစ်နဲ့အတည်ပြုနိုင်ဖို့ကလွတ်တော်ရဲ့မှာသူတို့386မဲ့လိုတယ်လေဆိုတော့အာတပတ်ကပြောရင်လေသူတို့ ਨੇ သဘောထားမတူတဲ့လူတွေကဟိုရွေးကောက်ခံထားတဲ့တခြားပါတီတွေကလေသူတို့ ਨੇ မပူပေါင်းမှုဆိုပြီးတော့ပြောထားတဲ့အဥ္စာပဲဖြစ်တယ်ပေါ့နော်ဆိုတော့အဓိကအဆုံးဖြတ်ကဘာဖြစ်လာလဲဆိုတော့အခုဒီစစ်တပ်ကခန့်ထားတဲ့ဒီအထက်လွတ်တော်အမှတ်250တဲကနေသူတို့ကိုဘယ်လောက်ထောက်ခံမလဲဆိုရဲကိစ္စကတော့အဲ့ဒါကအခရာကြနေတယ်အဲ့တော့အမတ်250တဲကနေပြီးတော့12ယောက်ကတော့ဒါပြည်သူ့ရဲ့စန္ဒကိုဟိုဟိုလိုက်ရောပါမယ်ဆိုပြီးပြောထားတာရှိရဲဆိုတော့အခြေအနေကတော့လူလူရဲ့ထောက်ခံမှုကိုရထားတယ်ဆိုရင်မဲလို့ဝင်ရုပ်ဖြစ်ပြီးအစိုးရဖွဲ့နိုင်ဖို့အတွက်ကတော့အချင်းချက်အခက်တဲမှာရှိနေသေးစေပဲလို့ပြောရမှာပဲ
โอเคအဲ့ဒါဆိုရင်ကျမဒီဥကျော်စောကိုမေးချင်တာကကြတော့ဒီထိုင်းနိုင်ငံမှာအဲ့လိုမျိုးညွန်ပေါင်းအစိုးရသစ်ဖွဲ့စည်းဖို့အခြေအနေပေါ့နော်ဖွဲ့စည်းလာနိုင်တဲ့အခြေအနေညွန်ပေါင်းအစိုးရသစ်ဖြစ်လာမဲ့အခြေအနေကဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေရှင
်။ဟုတ်ကဲ့။ဒါကတော့အခုကတော့ထိုင်းနိုင်ငံမှာပထမဆုံးကတော့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံမှာအထူးထူးရွေးကောက်ပွဲအောင်မြင်ခြင်းမပြီးစီသွားတာအတွက်ကျွန်တော်တို့အစိုးရအနေနဲ့ထိုင်းပြည်သူလူထုဘေးရလုံးနဲ့နိုင်ငံရေးပါတီအားလုံးကိုပါခေါင်းယူကြောင်းပါ congratulation ပထမဆုံးပြောချင်ပါတယ်။အခုကတော့သူတို့အစိုးရဖွဲ့ဖွဲ့တဲ့ဟာတော့ထိုင်းပြည်သူလူထုရဲ့ဆုံးဖြတ်ချက်အတိုင်းဆန္ဒမဲကတော့ပေးသွားပြီပေါ့နော်။ဒါပေမဲ့သူတို့ရဲ့ဖွဲ့စည်းပုံအရာဘယ်လိုဖွဲ့မလဲဘယ်လိုအစိုးရဖြစ်လာမလဲဆိုတာကိုကျွန်တော်တို့အနေနဲ့စောင့်ကြည့်အောင်ပေါ့။အခုကျွန်တော်တော့ဘယ်သူဘယ်ဝင်ကြိုးဖြစ်ဖြစ်ဘယ်လိုညွတ်ပေါင်းစွာအဖွဲ့မျိုးပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့အစိုးရအနေနဲ့ကတော့ဒီထိုင်းနိုင်ငံမှာဟိုထိုင်းနိုင်ငံအစိုးရနဲ့ထိုင်းပြည်သူတို့တွေနဲ့ကျွန်တော်တို့ညီညီကပ်ကပ်နဲ့ပူးတွဲဆောင်ရွက်ဖို့အများနဲ့အစင်းနဲ့ရှိတယ်ဆိုတာပြောကြားချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ထိုင်းနိုင်ငံမှာနယ်စပ်ချင်းဆက်ဆံရေးဆက်ကပ်နေရုံမှာကောက်ကျွန်တော်မြန်မာနိုင်ငံမှာမြန်မာနိုင်ငံရဲ့နိုင်ငံသားတွေတော်တော်များများနဲ့ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့လုပ်နေတာအလုပ်လုပ်နေတာရှိတယ်ရောက်ရှိနေတာရှိတယ်ထိုင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုလူမှုရေးတိုးတက်မှုအတွက်လည်းကျွန်တော်မြန်မာနိုင်ငံသားတွေကအများကြီးကုညီပူပေါင်းဆောင်ရွက်ဖြစ်စီပေးတာလည်းရှိတယ်။ဆိုတော့ကျွန်တော်ရဲ့နှုတ်တစ်ဖက်အကျိုးစီးပွားအတွက်ကျွန်တော်အနေနဲ့ဘယ်လိုအစိုးရမှတက်တက်ပေါ့နော်ကျွန်တော်အနေနဲ့နီနီကက်ကက်ရင်းရင်းနီနီနှုတ်တစ်ဖက်လေးလေးစားစားနဲ့mutual respect ပေါ့နော်နဲ့ဆက်ဆံသွားမယ်လို့ကျွန်တော်ပြောနေယုံကြည်ထားပါတယ်ခင်ဗျ။
Okay. Ero, Dr. Nayao, Sasua, Piotare Dema, Dinu Bao, Soya, Pues, Sibu, Chiniga, Matita, Dede, Nitama, D. Dudia Me, Miaso, Yashi Tare, the Attaikan Party, Dichede, a Pui Tai Bono, a Yin, Winjijo Hong, Texan Shino, were tried, the Mi Usaune, the Pui Tai Party, a Nitao, Blue Mileshi, a Nitao Blue Shilish.
ကိုကတော့သူတို့ကသူတို့ဘာဝင်တချို့ပါတီတချို့ပေါ့နော်ဒီမိုကရက်ပါတီပေါ့နော်အဲ့တော့အဓိကခွေဆိုင်ပါတီနဲ့အခုမူဖော်ဝတ်ပါတီတို့ကတော့သူတို့ရဲ့ယက်တီယက်တီထားတဲ့ပလက်ဖောင်းကရှင်းပါတယ်။တော့ကျွန်တော်လူရတော့ဟိုကျွန်တော်ပါတီရတော့သူတို့နဲ့ဟိုပူးပေါင်းကြတဲ့သဘောပေါ့နော်ဆိုတော့အခုညွန်ပေါင်းဖွဲ့ထားတဲ့အနေထားကဒီအစိုးရ ဖြစ်နိုင်လောက်တဲ့မဲရမယ်ဆိုလို့ရှိရင်တော့အခုမူဖော်ဝတ်ကဒူတွေကပဲဒီဝင်ကြီးချုပ်ဖြစ်မှာပေါ့နော်ဆိုတော့တပြိုင်နက်တည်းမှာပဲကုနာပြောတဲ့ဒီမူဖော်ကသူတို့ကသူတို့ပြည်ပြောင်းလဲခြင်းနဲ့ပေါ်လစီ၃၀၀တင်ထားတာရှိရလေဆိုတော့အဲဒီ၃၀၀တဲ့အနှစ်ချုပ်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီဒီမိုကရေစီပြဿနာအဲ့ဒါကဖွေထိုင်းပါတီနဲ့သူတို့သဘောတူညီမှုရှိတယ်နော်ဒါတော့သူတို့
ဘူးเนาะတစ်ဖက်မှာလည်းဒီခုနပြောတဲ့ move forward party ကဒီမိုကရေစီပြဿနာရှိတယ်ဆိုတဲ့အောက်ထက်မှာသူကအများကြီးပြောထားတာရှိတယ်နောက်မညီမျှမှုပြဿနာပေါ့เนาะလူဒန်းစားကွာလာတဲ့ပြဿနာတွေပြောထားရှိတယ်နောက်ပြီးတော့စီးပွားရေးကျန်ဆိုင်မှုအနေထားမှာထိုင်းနိုင်ငံကတခြားပါတီတွေနဲ့နောက်ကျနေတာရှိတယ်။အဲတော့စီးပွားရေးတွေနှိပ်ကွေးနေတယ်ပေါ့ဆိုတော့အဲ့ဒီ platform တွေမှာတော့သဘောတူနိုင်စရာရှိပြီးတော့သူတို့ညှိနှိုင်းနိုင်စရာတွေရှိမယ်လို့ထင်တယ်။ဒါပေမဲ့တချို့ဒီစီးပွားရေးနဲ့ပတ်သက်လို့ပဲပြောဒီဒီဟိုမညီမျှမှုကိစ္စနဲ့ပဲပတ်သက်လို့ပဲပြောပေါ့နော်။တူတဲ့ကိစ္စတွေလည်းရှိနိုင်တယ်လို့မတူတဲ့ကိစ္စတွေလည်းရှိနိုင်တယ်။ဆိုတော့အဲ့ဒီဟာကတော့အခြေခံအားဖြင့်မနေ့တနေ့ကပြောနေတဲ့ပုံစံတွေအရတော့အခြေခံအားဖြင့်တို့အဓိကပါတီနှစ်ခုဖြစ်တာ哦။ဆိုတော့အခြေခံအားဖြင့်သဘောတူညီမှုရှိတယ်။ဝန်ကြီးချုပ်နေရာလည်းအခု move forward ကခေါင်းဆောင်ကိုပဲတို့သဘောတူထားမှုရှိရလို့အလိုပဲနားလည်ရပါတယ
်။ဒီ NUG ဘက်ကရောအခုဒီလက်ရှိထိုင်းနိုင်ငံမှာရှိနေတဲ့အခုနိုင်ငံရေးပါတီတွေပေါ့နော်အခု move forward တို့ဒီဖွေထိုင်းပါတီတို့ကိုဟိုထိတွေ့ဆက်ဆံတဲ့အပိုင်းကဘယ်လိုရှိလဲရှင
်အခုတော့ကျွန်တော်တို့မှာတော့ထိတွေ့ဆက်ဆံတာတော့ဒါရိုက်ထိတွေ့ဆက်ဆံတာမရှိသေးပါဘူးဒါပေမဲ့ကျွန်တော်ခုနကပြောသလိုပေါ့နော်ဒီ move forward ပါတီရောဖွေထိုင်းပါတီရောဘဒုပဲနိုင်ငံရေးပါတီနဲ့မဆိုပေါ့နော်ကျွန်တော်အနေနဲ့ဟိုပေါင်းဆောင်ရွက်ဖို့အစဉ်နဲ့ရှိတယ်ဆိုတာတော့ထပ်လောင်းကြောကြချင်တယ်။ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံအရေးကိုကူညီနေတာအထူးသဖြင့်မြန်မာနိုင်ငံမှာဒုက္ခရောက်တဲ့ဒုက္ခသည်တွေထိုင်းနိုင်ငံထွက်ပြေးလာတိုင်းမှာထိုင်းနိုင်ငံအများအားကူညီပေးတယ်။ထိုင်းပြည်သူလူတွေကကူညီပေးတယ်။အဲ့တော့ဒီကျွန်တော်တို့အနေနဲ့ဟိုဒီနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးခံယူချက်ကသူတို့ရဲ့ဟိုဆုံးဖြတ်ချက်ပေါ့နော်။ဒါကျွန်တော်တို့ကတော့ကျွန်တော်တို့အစိုးရအနေနဲ့ကတော့မြန်မာပြည်သူထုမြန်မာနိုင်ငံအကျိုးအတွက်ကျွန်တော်အနေနဲ့ကတော့ရင်းနှီးနှီးဆက်ဆံဖို့ဘယ်ပါတီနဲ့မဆိုကျွန်တော်အနေနဲ့အစင်းနဲ့ရှိလဲဆိုတာပြောကြားခြင်းပါတယ်ခင်ဗ
ျဆိုတော့အဲ့ဒီမှာဥကြော်စောတို့အခုလို့ပေါ့နော်သဘောထားယက်တီချက်ရှိတယ်လို့ဒါပေမဲ့တစ်ဖက်မှာကျတော့ဒီmove forward ဒီအခုထိုင်းရွေးကောက်ပွဲမှာအမများဆုံးရရှိသွားတဲ့ဒီ move forward ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျာရွန်ရက်ရဲ့ဟိုသူဒီသတင်းစာရှင်းလင်းပွဲပေါ့နော်ရွေးကောက်ပွဲအပြီးသူတို့မဲတွေအများဆုံးရတာနဲ့ပတ်သက်ပြီးတော့သူသတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရေးမှသူတို့လှုပ်ဆောင်မယ်နောက်ပြီးတော့အထူးသဖြင့်အမေရိကန်ကချမှတ်ထားတဲ့စစ်ကောင်စီကိုချမှတ်ထားတဲ့ဒီဒဏ်ခတ်ပိတ်ဆို့မှုတွေကဒီဘာမာအက်ထဲမှာပါတဲ့လူသားချင်းစာနာမှုအကူအညီတွေကိစ္စမှာလဲထိုင်းကသူဥဆောင်လှုပ်ရှားသွားမယ်ဆိုတဲ့အနေအထားမျိုးလဲသူပြောသွားတယ်ဆိုတော့တကယ်လို့များပေါ့နော်ညွန်ပေါင်းဆိုးရသည့်တက်လာမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ဒီထိုင်းနဲ့ဆက်ဆံရေးမှာရောဘယ်လိုပုံစံမျိုးဖြစ်လာမလဲ
ဒီဒီ move forward party ခေါင်းဆောင်ပေါ့နော်ပီတာဟောနေပြောသွားတာတွေကျွန်တော်တွေ့ပါတယ်ဒါကတော့ဟိုအခုဒီထိုင်းနိုင်ငံဟိုနိုင်ငံရေးပါတီဒီခေါင်းဆောင်တွေထဲမှာသူကတော့ပုံမှန်လင်းကြောသွားတာပါတွေ့ရှိရတယ်ပေါ့เนาะတခြားပါတီတွေကတော့ပြောတာမတွေ့ဘူးဒီဟာလဲသူဟာသူ့ရဲ့ဆက်ဟာဒီစိတ်ထဲမှာရှိတာသူ့ရဲ့ပါတီရဲ့ policy လို့လဲကျွန်တော်နားလည်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့မှာဟိုဒ ီထိုင်းတခြားနိုင်ငံရေးပါတီတွေရောသူတို့ခေါင်းဆောင်နေရတော့ဟောသူလိုမျိုးဟောဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟောခံယူချက်ရှိမယ် policy ရှိဖို့လဲကျွန်တော်တို့ညော်လင့်ယုံကြည်ပါတယ်အခုကတော့ထုတ်ပြောတာထုတ်မပြောတာတော့သူတို့ရဲ့ဟောဟိုပါသူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီအာဆီယံဘုံသူမော်ဒူလ်ကြီးချက်၅ချက်ပေါ့နော်အဲ့တော့ဟောပထမဆုံးအရေးကြီးဆုံးကအကြံဖတ်မှုတွေရပ်ဖို့အဲ့ဒီအတွက်ကိုဟောသူတို့ကနေပြီးတော့တော့လုဆောင်ပေးလောပူတွဲပြီးလုကြိုင်မယ်ပါမယ်ဆိုတာတော့ကောင်းပါတယ်ဒါကတော့ထိုင်းနိုင်ငံမှာရှိတဲ့ဘဒုမဆူပေါ့နော်အဲ့ဒီဟာကတော့သူတို့အနေနဲ့လည်းဟောဆွဲကြိုင်မယ်လို့ယုံကြည်ပါတယ်
ဟုတ်ကဲ့အဲ့တော့ဒေါက်တာနိုင်အောင်ရှင်အခုဒီထိုင်းနိုင်ငံမှာဒီပညာတတ်လူငယ်တွေဦးဆောင်တဲ့ဒီ Move Forward Party ကဒီရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ပုံမှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းလှုပ်သမားတွေဒီမြန်မာဒုက္ခသည်တွေရဲ့မျှော်လင့်ချက်ပေါ့နော်သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ရွှေပြောင်းလှုပ်သမားတွေနဲ့ပတ်သက်လို့ကတော့ဒီထိုင်းနိုင်ငံအနေနဲ့ကသူကသူ့စနစ်ကရှိပြီးသားလေဆိုတော့ပြောချက်ကလှုပ်သမားတွေတော့ကိုဒီကောက်ွယ်ပေးမှုတွေရှိတယ်အဲ့ဒါတွေလည်းသူတို့လေးစားတယ်အနည်းဆုံးလစာဆိုလို့ရှိရင်လည်းရှိတယ်ဆိုတော့ဟိုနောက်အခုလည်းအလုပ်သမားတွေလည်းဗမာပြည်အလုပ်သမားတွေကိုထပ်ခေါ်နေတာပဲဒါပေမဲ့ပြဿနာကဘာလဲဆိုစစ်အုပ်စုဘက်ကပေါ့နော်အခုလား CI လောက်တော့ပဲဖြစ်ဖြစ် passport လောက်တော့ပဲဖြစ်ဖြစ်ထွက်ခွာဖို့ကိစ္စတွေပဲဖြစ်ဖြစ်အခက်အခဲဖြစ်နေတာပေါ့ဆိုတော့အဲ့ဒီဘိုင်းကတော့ဘယ်သူဝဲတက်လာတက်လာဆိုတော့ဟိုပို့ပြီးတော့ဟိုဟိုကောင်းလာဖို့ပဲရှိတယ်ပေါ့ဒီတက်တော့ဆိုးသွားစရာမရှိဘူးပေါ့ဒါပေမဲ့လို့နိုင်ငံရေးရကူဖြစ်နေတဲ့ကိစ္စပေါ့နော်အဲ့တော့ပြောချင်တာကကျွန်တော်တို့ဟိုဒုက္ခတွေတွေရောက်လာတာရှိတယ်ဒီဘက်ကန်းကိုအကြာကြီးနေလို့မရဘူးဟိုဘက်ကန်းကိုပြတ်ဖို့ခံရတယ်ရောရေရှည်ဒုက္ခတွေစကန်ဖုံးမှုကိစ္စတွေကထိုင်းဘက်ကအခုလည်းစမ်းသပ်မရှိသေးဘူးနောက်တဲ့ဟိုထိုင်းနိုင်ငံနဲ့ဝင်ရောက်လာတဲ့လူတွေရဲ့လုံခြုံရေးကိစ္စတွေလည်းအဆင်မပြေဖြစ်နေရတယ်ရှိရပေါ့ဆိုတော့အဲ့ဒီဘက်ကကြည့်တယ်ဆိုလို့ရှိရင်တော့အခု move forward လို့ဒီဥဆောင်တဲ့အစိုးရများဖြစ်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှာပူနားလည်နိုင်တယ်ခုနဟိုကွန်ပျူတာပြောတဲ့အထက်မှာဟိုသဘောတူပြီးဟိုစိုက်နေတဲ့ပုံကောင်းတာကဘာလဲဆိုတော့ဗမာပြည်ကိစ္စရေးကိုဖြည့်ရှင်းမှုကြိုးစားနေတဲ့နေရာမှာအာဆီယံထဲမှာဆိုလို့ရှိရင်ထိုင်းနိုင်ငံမပါဘဲနဲ့မရဘူးအဲ့တော့အဲ့ဒါကိုလည်းသူက NDA နဲ့ချိတ်ပြောသွားတယ်ဆိုတော့အဲ့ဒါလည်းသဘောကျတော့နောက်သူတို့ပါတီရဲ့မူဝါဒအနှစ်သာရပေါ့အဲ့ဒီတည်းမှာဒီမိုကရေစီပြဿနာလို့ပြောတဲ့အချိန်မှာသူတို့ကစိတ်အုပ်ချုပ်ရေးကိုလက်မခံတာစစ်တပ်ကနိုင်ငံရေးကိုမပါဘူးဟိုမပါပါတာကိုလက်မခံနေဆိုတော့အခြေခံမူဝါဒကကျွန်တော်တို့တော်တော်လေးတွေးရင်းသားချင်းနေရပေါ့ဗျာနော်ဆိုတော့တော့မငြိမ်ပြောင်းမှုပြဿနာဆိုလို့ရှိရင်လည်းဒါကတော်တော်ဟိုဟိုနီးတယ်ပေါ့နော်ဆိုတော့အဲ့ဒီလိုအခြေခံမူဝါဒတွေကနေပြီးတော့မှကျွန်တော်တို့တွေကပို့ပြီးနှိစက်တဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်ဒီထက်ပို့ပြီးတော့မျှော်လင့်တာကဘာလဲဆိုတော့ဒီအခုဖြစ်တဲ့ရွေးကောက်ပွဲဒီကဒီလူငယ်နောက်20 30မှာနေမဲ့เนาะလူကြီးဖြစ်လာမဲ့အုပ်စုနဲ့အစင်လာရေဘောစီနိုင်ငံရေးသမားတွေအုပ်စုရဲ့အားပြန်ပွဲပဲအဲ့ဒီအဥ္စာကထိုင်းနိုင်ငံရဲ့ရေရှည်အရွှေပြောင်းကိုဖြစ်စေနိုင်တယ်ကျွန်တော်ဗမာပြည်ပေါ်မှာအများကြီးတက်ရောက်နိုင်တယ်အလားတူပဲဒေသအတွင်းကလည်းအများကြီးတက်ရောက်နိုင်တယ်ဆိုတော့အဲ့ဒါကိုတို့ဝင်ရုပ်ဖြစ်သည်ဖြစ်သည်အစိုးရဖြစ်သည်ဖြစ်သည်ဖြစ်စေအဲ့ဒီဟာကတော့ကျွန်တော်တို့ဗမာပြည်အတွက်ဒေသအတွင်းအတွက်ကောနောက်ဒေသအတွင်းတည်ငြိမ်ရေးအတွက်ကောပိုကောင်းတယ်လို့ကျွန်တော်တို့အဲ့လိုမြင်ကြည့်မိပါတယ်ခင
်ဗျထိုင်းနိုင်ငံရေးနဲ့မြန်မာရေးအဆက်ဆက်ကိုမိုက်အင်ဂျင်နီယာမင်းမြတ်တင်ပြခဲ့တာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများအဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ ထိုင်းနိုင်ငံမှာစစ်တပ်စိုးမိုးမှုကိုစန့်ကျင်သူမြမအရေးရွှေပြောင်းလုပ်သားများအရေးပြောဆိုကူညီဘူးသူရွေးကောက်ပွဲမဲအများဆုံးရတာဟာမြမဒီမိုကရေစီရဲ့အကျိုးစီးပွားအထောက်အကူဖြစ်လာမလားစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကသုံးတက်တင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကပ္ပမြမမီဒီယာမြင်ကွင်းကန်တာကနေထိုင်းရွေးကောက်ပွဲရလတ်မြမနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ Right is might might is not right အမှန်တရားကခွန်အားပါခွန်အားကတော့အမှန်တရားမဟုတ်ပါဘူးတဲ့ဒီလိုပြောသူကတော့မေ14ရက်နေ့ကပြုလုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့move forward party ရဲ့ခေါင်းဆောင် peter linjaron rat ဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာအင်ဒိုနီးရှားမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲအင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါနဲ့ထိုင်းရွေးကောက်ပွဲသတင်းတွေဟာလူအများစိတ်ဝင်စားအာရုံစိုက်ခဲ့ကြတဲ့သတင်းတွေဖြစ်ပါတယ်မြန်မာစစ်ကောင်စီဥက္ကဋ္ဌတက်ရောက်ခွင့်မရတဲ့52ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဘယ်လိုရက်လက်ဘယ်လိုဆုံးဖြတ်ချက်တွေများထွက်ပေါ်လာမလဲဆိုတာစောင့်မျှော်ခဲ့ကြပါတယ်ထိပ်သီးအစည်းအဝေးပွဲပြီးမှရှေ့လျားတဲ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပြီးမယ်မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကတော့ဘာမှသိထူးခြားမှုမရှိဘူးလို့ပဲဆိုရမှာပါထိုင်းရွေးကောက်ပွဲသတင်းကတော့ကြိုတင်ခန့်မှန်းချက်တွေနဲ့ခြားနာတဲ့ရလဒ်တွေထွက်ပေါ်လာခဲ့တာတွေ့ရပါတယ
်ရှေ့သို့ချီလို့အမည်ရတဲ့ Move Forward Party ဟာမေ14ရက်နေ့ကပြုလုပ်တဲ့ရွေးကောက်ပွဲမှာအများဆုံးအနိုင်ရရှိခဲ့ပြီးအမတ်နေရာ150နေရာရရှိခဲ့ပါတယ်ရွေးကောက်ပွဲမှာအနိုင်ရမယ်လို့ရေးပန်းစားတဲ့ဝင်းကြီးချုပ်ဟောင်းသက်စင်းရဲ့သမီးဦးဆောင်တဲ့ဖွေထိုင်းပါတီကအမတ်နေရာ142နေရာနဲ့ဒုတိယအများဆုံးရထားပါဗျ။2014ခုနှစ်ဆက်အနာသိန်းခေါင်းဆောင်လည်းဖြစ်လက်ရှိဝင်းကြီးချုပ်လည်းဖြစ်တဲ့ပရာယုတ်ချန်အိုချာဦးဆောင်တဲ့ပါတီကတော့အမတ်နေရာ36နေရာသာရရှိခဲ့ပြီးခွက်ခွက်လန်အောင်ရှုံးခဲ့တာတွေ့ရပါဗျ။လက်ရှိထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်ပြီးဝန်ကြီးချုပ်တာဝန်ယူနိုင်မို့ဆိုရင်အထက်အောက်လွှတ်တော်ပေါင်းအမတ်နေရာ396နေရာလိုပါတယ်။အထက်လွှတ်တော်နေရာ250ဟာရွေးချယ်ကမဟုတ်ပဲစစ်တပ်ကခန့်တဲ့နေရာ200နဲ့ဩဇာလွှမ်းသူတွေခန့်တဲ့နေရာ50ဖြစ်ပါတယ်။ဒါကြောင့်စစ်တပ်ကိုဆန့်ကျင်တဲ့ပါတီကြီးနှစ်ခု Move Forward နဲ့ဖွေထိုင်းပါတီပေါင်းရင်တော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့အခြေအနေတော့မရောက်သေးပါဘူး။ညိုမောင်အစိုးရဖွဲ့နိုင်ဖို့ Move Forward ပါတီကတော့ကြိုးပမ်းနေပါတယ်။ဘာပဲဖြစ်ဖြစ်စစ်အုပ်စိုးမှုကိုဆန့်ကျင်တဲ့လူငယ်ကြိုက် Move Forward ပါတီအများစုအနိုင်ရခဲ့တာဟာမထင်မှတ်ထားကြတဲ့ထိုင်းနိုင်ငံရဲ့အလှည့်ပြောင်းလို့ဆိုရမှာပါ
။ရွေးကောက်ပွဲအနိုင်ရပါတီ Move Forward ပါတီရဲ့ခေါင်းဆောင် Peter Linjaron Rat ဟာအသက်42နှစ်အရွယ်လူငယ်တဦးဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ Massachusetts တက္ကသိုလ်ကြီးတွေကဘွဲရရှိခဲ့သူတဦးလည်းဖြစ်ပါတယ်။ Peter Linjaron Rat ကြောင့်ကို ARU သတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်မှာ Peter Linjaron Rat ဟာစန္ဒပြပွဲတွေမှာဘရင်စနစ်ပြုပြင်ပြောင်းလဲရေးကိုတောင်းဆိုခဲ့တာဟာတနိုင်ငံလုံးကိုတုံ့လှုပ်သွားစေခဲ့တယ်။မဲဆွယ်ပွဲတွေမှာအမြင်သစ်တွေကိုတင်ပြခဲ့တယ်။ဒါ့အပြင် VOA ထိုင်းသတင်းဌာနနဲ့ပြောကြားရာမှာစီအာနာသိမှုတန်တရားလဲနေတဲ့နိုင်ငံတနိုင်ငံဟာနောက်ဆုံးမှနှိကုံးချုပ်သွားမှာဖြစ်ကြောင်းစစ်အရာရှိတွေအနေနဲ့တာဝန်ထမ်းဆောင်မှုကအငြင်းစားယူပြီး9နှစ်အကြာမှသာနိုင်ငံရေးလောကကိုဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ကိုလည်းအဆိုပြုခဲ့တယ်လို့ ARD ကရေးသားထားပါတယ်မြန်မာနောင်းကလည်းစစ်တပ်ကြီးစိုးမှုကိုစန့်ကျင်ကြောင်းပြသလိုက်သောထိုင်းရွေးကောက်ပွဲရလဒ်ဆိုတဲ့ဆောင်းပါးမှာထိုင်းပြည်သူများသည်စစ်အာဏာသိမ်းမှုကိုစန့်ကျင်ကြသလိုထိုင်းနိုင်ငံရေးကိုစစ်တပ်ကကြိုးကန်ချေလည်နေမှုကိုလည်းဆန့်ကျင်ကြသည်ထို့ကြောင့် Palan Paracharat Party နဲ့ United Thai Nation Party တို့ကိုထူထောင်ပြီးအရသာနိုင်ငံရေးခေါင်းဆောင်များအတွင်ဖန်တီးခဲ့ကြသောအာဏာသိမ်းစစ်ခေါင်းဆောင်များကိုထိုင်းပြည်သူများက၎င်းတို့၏မဲဆန္ဒများဖြင့်မေလ14ရက်နေ့ရွေးကောက်ပွဲကတဆင့်ဖြုတ်ချရန်ကြိုးပမ်းခဲ့သည်ကိုတွေ့ရှိခဲ့ရသည်လို့ရေးသားဖော်ပြထားတာတွေ့ရပါတယ်
Move Forward Party ကိုထိုင်းလူငယ်တွေနဲ့ပညာတတ်အလွာကအတိအကထောက်ခံအားပေးကြတာတွေ့ရပြီးတော့ထိုင်းပြည်သူလူထုအနေနဲ့ထိုင်းနိုင်ငံရေးမှာစစ်ဗိုလ်ချုပ်တွေကြီးစိုးချေလည်နေတာကိုအလိုမရှိဘူးဆိုတာရွေးကောက်ပွဲကတစ်ဆင့်ပြသလိုက်တာဖြစ်တယ်လို့မီဒီယာတွေကရေးသားကြပါတယ် ဒါကြောင့်ရွေးကောက်ပွဲအဖြစ်ကိုထိုင်းစစ်တပ်ကလက်ခံနိုင်ပါမလားစိုးရိမ်ကြသူတွေလည်းရှိပါတယ်အတိတ်ကာလတွေမှာတော့ထိုင်းစစ်ဗိုလ်ချုပ်တွေဟာသူတို့အလိုမကျရင်အာဏာသိမ်းရင်သိမ်းဒါမှမဟုတ်ရင်တရားစွဲတဲ့နီးလန်းတွေသုံးပြီးအယက်သားအစိုးရတွေကိုဖြုတ်ချလိမ့်ရှိတာတွေ့ရပါတယ်။ထိုင်းနိုင်ငံမှာတပ်ဦးစံပိုင်းဘရင်စနစ်ကို1932ခုနှစ်မှာဖျက်သိမ်းခဲ့ပြီးအခြေခံဥပဒေတစ်ခုပြဋ္ဌာန်းပြီးတော့စီးပင်းခံဘရင်စနစ်ကိုပြောင်းလဲခဲ့ပါတယ်။1932ခုနှစ်ကနေဒီကနေ့အထိထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ19ချိန်ရှိခဲ့ပါပြီ။ဒါပေမဲ့ဘာကြောင့်ထိုင်းနိုင်ငံဟာ၃ချိန်သာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးမှုအ ਨੇ စုံအစိုးရဆုံးနိုင်ငံတစ်ခုဖြစ်မသွားဘဲဒေသတွင်းမှာစီးပွားရေးကောင်းတဲ့နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်နေရပါသလဲဒီမေးခွန်းကိုတော့ Burma News Network နဲ့တွဲဆောင်ကမ်းမှာနိုင်ငံရေးစမ်းစစ်ဝေဖန်သူဦးအောင်သူငင်းကထိုင်းနိုင်ငံမှာမြန်မာနိုင်ငံထက်စစ်တပ်အာဏာသိမ်းမှုပိုများပေမဲ့ထိုင်းစစ်တပ်ဟာသူလိုချင်တဲ့စစ်တပ်လုပ်ပိုင်ခွင့်အာဏာလောက်ပဲယူပြီးနိုင်ငံရေးစီးပွားရေးလုပ်ငန်းတွေမှာဝင်မလျှောက်ပါဘူးမြန်မာစစ်တပ်ကတော့အာဏာသိမ်းရင်အခြေခံဥပဒေပြဋ္ဌာန်းတာခေတ်ပြောင်းတော်လှန်ရေးကျင်းပတာစီးပွားရေးလူမှုရေးဘာသာရေးစသဖြင့်ရှိသမျှနေရာစုံအဆုံးထိနိုင်လင်းရှိပါတယ်လို့ဖြေကြားခဲ့ပါတယ
်ထိုင်းနိုင်ငံရေးအပြောင်းလဲဟာမြန်မာနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတာမီဒီယာတွေမှာဖော်ပြကြတာလည်းတွေ့ရပါတယ်။ထိုင်းရွေးကောက်ပွဲမှာအနိုင်ရတဲ့ Move Forward Party ဟာကိုဗစ်ကရောဂါကာလအတွင်းမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေကိုကူညီထောက်ပံ့ခဲ့ဘူးတယ်လို့သိရပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းစဉ်ကလည်းကန့်ကွက်စွာပို့ခဲ့ပါတယ်။ရွေးကောက်ပွဲပြီးမေ15ရက်နေ့သတင်းစာရှင်းလင်းပွဲမှာလည်းလူသားချင်းစာနာတဲ့အကူအညီပေးရေးထိုင်းမြန်မာနယ်စပ်ဇင်းကြံလမ်းကိုဆောင်ရွက်သွားမယ်။မြန်မာအရေးအတွက်အမေရိကန်နိုင်ငံရဲ့ Burma Aid Account ထဲပေါ်နိုင်ရေးကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ Peter Linjaron Red ကပြောကြားခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာအရေးအတွက်အထောက်အကူဖြစ်စေမဲ့ကောင်းမွန်တဲ့သတင်းစကားတစ်ခုလို့ဆိုနိုင်ပါတယ်။ထိုင်းနိုင်ငံမှာ Liberal နဲ့တိုးတက်တဲ့နိုင်ငံရေးအတွေ့အမြင်ရှိတဲ့ပါတီတစ်ခုပေါ်ထွန်းခဲ့ပါပြီ။ရေရှည်မှာသမိုင်းနဲ့နိုင်ငံရေးကိုပုံဖော်ပေးနိုင်တဲ့လူမှုအဖွဲ့အစည်းရဲ့အရေး Social Leadership တစ်ခုအဖြစ်လဲပညာရှင်တွေကဆိုပါတယ်မြန်မာနိုင်ငံမှာရောအစင်းလာနိုင်ငံရေးကနေဖောက်ထွက်ပြီးနိုင်ငံရေးနဲ့လူမှုရေးယုံကြည်ချက်တွေခင့်နဲ့အညီပြောင်းလဲနိုင်မလားဆိုတာကတော့မြန်မာလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေအပေါ်တီမီနေမှာဖြစ်ကြောင်းပါခင်ဗျာ
ကိုပြည့်သိန်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့အလှည့်ကိုရောက်ရှိလာပါပြီဒီဘက်မှာတော့တရုတ်မူဝါဒအထိုင်အသည့်အကြောင်း ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပ
ါ။အနာသိမှုအလွန်မြမအရေးအချက်တွေကိုချဉ်ကပ်တဲ့တရုတ်မူဝါဒဟာအထိုင်အသည့်ပြန်ချလာပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးတဲ့မစ္စတာချင်ကန်ဟာမီလာဆန်းမှာနေပြည်တော်ကိုလာခဲ့ပါတယ်။ဒီမတိုင်ခင်မှာလဲတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကညွှန်ကြားရေးမှူးချုပ်မစ္စတာဖန်ရှုပင်လဲနေပြည်တော်ကိုလာခဲ့ပါသေးတယ်။တရုတ်နိုင်ငံထိပ်ပိုင်းပုတ်ကိုတွေမြန်မာနိုင်ငံကိုခက်ဆစ်ဆစ်ရောက်လာတာညမအကြီးမှာတရုတ်နိုင်ငံရဲ့မူဝါဒအထိုင်အသည့်ပြန်ချတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ရေး NLD ပါတီမဖြတ်ရေးနဲ့အခြေခံဥပဒေပေါင်းတွေကနေအဖြေရှာရေးကိုတရုတ်အနေနဲ့မျှော်လင့်ချက်ထားပုံမရတော့ပါဘူး။ဒီအစားရွေးကောက်ပွဲကျင်းပရေးလို့နိုင်ငံရေးထွက်ပေါက်တွေမြန်မြန်ရှာကြတာကတရုတ်ရဲ့မူဝါဒချဉ်ကပ်မှုအသည့်မှာအဓိကကျလာပါတယ်မြန်မာအရေးကိုအိမ်ကြီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ်အရေးလိုမျိုးတရုတ်ဘက်ကပုံဖော်လာပါတယ်။အာနာသိမ့်မှုအလွန်မှာမြန်မာအကြက်တဲကိုအနောက်နိုင်ငံတွေကဝင်ပါနေရကနေအာဆီယံဖို့ပြုဖြည့်ရှင်းတဲ့ဒေတာတွင်အရေးဖြစ်အောင်နောက်ွယ်ကနေထိန်းညှိခဲ့ပါတယ်။အဲဒီကတဆင့်အိမ်ကြီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ်ကိစ္စ Neighborhood Diplomacy ဖြစ်လာအောင်ပုံဖော်ခဲ့တာပါ။တစ်ဖက်မှာရုရှားကမြန်မာနိုင်ငံမှာပို့ပြီးခြေရှုပ်လာတာအမေရိကန်ကမြန်မာအရေးကိုသုံးပြီးတရုတ်ကိုတွဲထောက်မဲ့ကိစ္စတွေကိုစိတ်မရှည်နိုင်တာလည်းဖြစ်နိုင်ပါတယ်။အာဏာသိမ်းမှုအလွန်မှာတရုတ်အနေနဲ့သ ူအကျိုးစီးပွားတွေကိုပဋိပက္ခမီးနဲ့ဝေးအောင်နိစ္စတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတဆင့်အကောင့်ထဲပေါ်ခဲ့တယ်လို့သုံးသပ်နိုင်ပါတယ်။မဟာဗျူဟာမြောက်နေဆက်ဖြတ်ကျော်ကုံသွေးရေးလမ်းကြောင်းတွေနေဆက်ဆက်မှုစုံတွေနဲ့မြန်မာနိုင်ငံကိုဗတ်ပေါင်းစုံကနေပေါင်ခတ်ထိန်းချုပ်ထားနိုင်မှုပြင်ဆင်ခဲ့ပါတယ်။စစ်တပ်ရဲ့ရေရှည်ကြီးစိုးမှုကြောင့်ပဋိပက္ခတွေပိုဆိုးလာမှရဲ့နိုင်ငံတကာကတစ်ချိန်လုံးဝင်ပါနေတာကိုတရုတ်ဘက်ကရှောင်ရှားကြင်ပါတယ်။ဒါပေမဲ့နိုင်ငံရေးထွက်ပေါက်မရှာသေးတဲ့စစ်ကောင်စီဟာအဟန့်တားဖြစ်နေပါတယ်။ဒါကြောင့်အာဏာရှင်ဟောင်းဦးတန်းရွှေရပါဝင်အင်အားစုပေါင်းစုံနဲ့တွေ့ဆုံပြီးသူတွန်းကျင်တဲ့လမ်းကြောင်းကိုပုံဖော်ဖို့ကြိုးစားတာပါ။တရုတ်ရဲ့မူဝါဒအပြောင်းလဲတွေဟာစစ်ကောင်စီထွက်ပေါက်လှအောင်ဒုတိယအခွင့်အရေးပေးတာလို့ပြောနိုင်ပါတယ်။မြမအရေးမှာအနောက်နိုင်ငံတွေရဲ့အလွှာအာဆီယံရဲ့အလွှာကနေတရုတ်နိုင်ငံကဦးဆောင်တဲ့အင်းနီးချင်းအလွှာဆိုပြီးတိုးလာနိုင်ပါတယ်။တရုတ်နိုင်ငံဟာ Truck 1.5 အလွှတ်သဘောအစည်းအဝေးတွေမှာနောက်ွယ်ကဒါမှမဟုတ်ပေါ်ပေါ်ထည့်ထည့်အာဝင်လာနိုင်ပါတယ်။ရွေးကောက်ပွဲကိုလက်ခံလာဖို့ကြိုးပမ်းတာလူသားချင်းစာနာမှုအကူအညီပေးရေးတွေအတွက်ကြိုးပမ်းတာတွေကိုလည်းလှုပ်လာနိုင်ပါတယ်။ရွေးကောက်ပွဲအသစ်မြန်မြန်ကျင်းပဖို့လုံခြုံရေးအခြေအနေထပ်မဆိုးလာဖို့နဲ့တရုတ်ရဲ့စီးပွားရေးအဖွဲ့မှာမြန်မာနိုင်ငံကိုအရေးပါတဲ့နေရာတစ်ခုအဖြစ်အသုံးပြုဖို့ကြိုးပမ်းပါလိမ့်မယ်။
တရုတ်အထိုက်အသည့်အကြောင်းကို ISP မြန်မာကသူ့အမြင်တင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပေးပို့ခဲ့ကြတဲ့ပြည်သူတွေရဲ့ရေးဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးသန္တာကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတောင်းရရှိများရှင်။ VOE ကိုရေးလာတဲ့တောင်းရရှိတွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောင်းရရှိတွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတောင်းရရှိတွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ပထမဆုံးမြန်မာနိုင်ငံကိုရခိုင်ပြည်နယ်ကဝင်ရောက်တဲ့ cyclone မုန်တိုင်းသင်္ဒေတာကပြည်သူတွေပြန်လည်ထူထောင်ရေးတွေလုပ်နေရတဲ့အဆင်ပြေချုံးဝေပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မုန်တိုင်းမဝင်ခင်ကလေးကကျမတို့သတင်းတွေထုတ်လွှင့်ပေးနေခဲ့တာအဲဒီကသတင်းတွေဖော်ပြတဲ့ Facebook post တွေအောက်မှာတော့မုန်တိုင်းပေးလွတ်ကင်းပါစေဘေးအန္တရာယ်ကင်းရှင်းပါစေကြောင်းဆုတောင်းပေးကြတာတွေကိုတွေ့နေရတာမှာအခုတော့မုန်တိုင်းဝင်တိုက်နေခြင်းစိုးရင်ကြီးရေးသားလာတဲ့စာရီအခုနောက်ပိုင်းရက်တွေမှာဆိုရင်တော့နိုင်ငံတကာနဲ့ပြည်တွင်းကကုညီထောက်ပံ့မှုတွေလိုအပ်သူတွေလက်ထက်ကိုစိုက်စိုက်မြင့်မြတ်ရအောင်ပို့ဆောင်ကြပါဆိုပြီးတော့ပြောလာတာတွေတွေ့ရပါတယ်။မုန်တိုင်းတိုက်ခါစားကရေးလာတဲ့သူတွေထဲမှာတော့ရွာကနေအဝေးရောက်နေတဲ့ကိုကျော်စိုးနိုင်က
ရခိုင်ပြည်နယ်ပေါတောမြို့နယ်မြင်းငူကျွန်းခေါ်ဆန်တော်ရှင်ကျွန်းမှာကျေးရွာပေါင်း24ရွာနဲ့လူဦးရေက2000နီးပါးရှိပါတယ်။ဘင်္ဂလားပင်လယ်ပေါ်ကကျွန်းမှာဘူခါမုန်တိုင်းကြောင့်မလို့ဘသူနဲ့မှဆက်သွယ်မရလို့ပါနိုင်ငံတကာဖွဲ့စည်းတွေနဲ့ကစေးဖွဲ့တွေသိအောင်လို့မီဒီယာကတဆင့်ပြောပြပါအဝေးရောက်နေတဲ့သူတွေစိတ်ရမ်းပူနေကြလို့ပ
ါဒီစားကိုကျမတွေ့တာနောက်တည့်ရက်ကူနေပါပြီဒါကြောင့်ကျမလည်းအဆက်အသွယ်ရပြီလားလို့ပြန်မေးထားလိုက်တာပါချက်ချင်းစာပြန်လက်ခံရရှိမယ်လို့မျှော်လင့်မထားခဲ့ပါဘူးနော်မြမပြည်ကပေးစာအစီအစဉ်ထုတ်လွှင့်တဲ့ရက်ကလည်းမရောက်သေးဘူးဆိုတော့သူ့ကိုလှမ်းမေးလိုက်တာပါဒါပေမဲ့သူချက်ချင်းစာပြန်ရေးလာခဲ့ပါတယ
်ရပါပြီတော်မတက်ပြီးတော့ဆက်တွေ့ကြလို့ရွာ24ရွာမှာအိမ်စာတင်ကြောင်ဖုန်ကြီးကြောင်အကုန်ပျက်စီးပြီးတော့လူ2000နီးပါးဒုက္ခရောက်နေပါတယ်။နှစ်ယောက်သေဆုံးတယ်လို့ပြောပါတယ်။ရခိုင်မျိုးသမီးတစ်ယောက်နဲ့မွတ်စလင်မျိုးသမီးတစ်ယောက်ပါ။ကုညီကေဇေးကတော့ဘယ်ဖွဲ့မှမလာသေးပါဘူး
။ဒါကမောင်းတိုင်းဝင်ပြီးကစားရက်တွေမှာရေးထားတဲ့စာတွေပါ။အခုလောက်ဆိုရင်တော့ဒီကိုကျော်စိုးနိုင်ရဲ့ဒေတာမှာကုညီကေဇေးရေးတွေရှင်းလင်းတာတွေလုပ်နေလောက်ပြီလို့ယူဆပါရနော်။မောင်းတိုင်းကြောင်စာပိုင်းမှာသေဆုံးသူအရေးတွေတရားဝင်ထုတ်ပြန်ကြရဲ့ဆေကနေမဲ့ရှိပေမဲ့အခုတော့လည်းရကြောလာပြီဖြစ်ပါရဲ့ဒေတာရင်းသတင်းတွေရတော့ဒုက္ခတဲ့စကန်တွေပါဝင်တည်ဆုံးသူ400ကျော်လို့ပြောနေကြတာပါဒီမှာထေးဝင်းဆိုတဲ့တော်ရရှင်က
များများနဲ့မြင်မြန်ကူချက်ချင်းသာပြေးလာကြလူအသက်မတည်တော်လဲအနေအဆအလွန်ခက်ခဲရေတောက်စရာပင်မရှိသည်မို့မြင်မြန်ကူမြင်မြန်ပေးမှမြင်မြန်အေးမီအနောက်အချက်များကင်းကြပါစေ
သူတို့ဆိုတဲ့တော်ချင်းကတော့ခုနကျွန်မပြောသွားတဲ့လိုမျိုးမုံတိုင်းဘေးတင်ဒေတာတွေအတွက်အကူအညီတွေကြားမှာပျောက်ပြတ်သွားမှာဆိုရင်ကြောင့်ရေးလာပါတယ်
။ငွေစည်းဝင်လာရင်လူလောဘအရအကျင့်ပြတ်ချဆမှုတွေကရှိပါတယ်။ဒါကိုအကျင့်ပြတ်ချဆမှုအ ਨੇ ဆုံးနဲ့ထိရောက်ကာကွယ်ဖို့ဆိုတာအုပ်ချုပ်တဲ့အစိုးရကကွန်ရက်စနစ်ကောင်းမွန်ဖို့လိုအပ်တယ်။
စနစ်မကောင်းစီရတော့လုံစားခွင့်အကျင့်ပြတ်ချစားမှုကအကြီးဆုံးဖြစ်နေမှာပါပဲပြန်လဲထူထောင်ရေးလို့ခေါင်းစဉ်တက်ထားပေမဲ့လူလောဘတွေရဲ့ဗီဇအရငွေပုံကြီးလို့မြင်နေမှာပဲဖြစ်ပါတယ်သူတို့ပဲကိုညိုရေးလုပ်ငန်းစဉ်ထင်သာမြင်သာရှိဖို့ရေးလာကြတဲ့စာရေးတွေကတစ်စောင်ဖြစ်ပါတယ်မြန်မာပြည်မှာကဒီလိုမျိုးဟင်အားဖြင့်မုန်တိုင်းကြီးရဲ့တန်ကိုအများပြားခံနေရခြင်းမှာပဲတစ်ဖက်မှာလည်းစစ် ကိုကုလသမဂ္ဂမြမလူခွင့်ရအထူးကိုယ်စားလှယ်ရဲ့နောက်ဆုံးအစီအခံစာမှာပါရှိပါတယ်နော်သရရှင်အောင်စီယာကဒီအစီအခံစာနဲ့ပတ်သက်ပြီးတော့ယေရှုတင်ကြောင်းပြောလာတာပါ
မြမနိုင်ငံဆိုင်ရာကုလသမဂ္ဂအတမကြီးကပြည်သူလူထုနဲ့အတူအမှန်တရားဘက်ကယက်တည်ပြီးတဲ့အတွက်အထူးပဲယေရှုတင်ပြစီအခုလက်ရှိကတော့မြန်မာနိုင်ငံကနေဆိုနယ်ပြားတွေကပြည်သူလူထုတွေပို့ပြီးတော့ဒုက္ခရောက်နေကြပါတယ်။မူခါရဲ့မုန်တိုင်းတံအပြင်နတ်ဆက်ကဆက်ကဆအကြမ်းဖက်တံကိုပါပြည်သူလူထုတွေခံနေကြရတာပါ
။မြန်မာနိုင်ငံမှာအများပြည်သူရင်ဆိုင်နေရတဲ့အခက်အခဲတွေကိုရေးလာတဲ့စာတွေကတဆောင်ကိုဖော်ပြပေးလိုက်တာပါရှင်။ဒီလိုမျိုးမြန်မာပြည်သူတွေရေးလာတဲ့စာတွေ comment တွေကတော့အလားတူခက်ဆင်ဆင်နေပါပဲ။ဒုက္ခဒုက္ခတွေကလူတိုင်းလိုခံစားနေကြရတာဖြစ်ပါတယ်။ခုဆက်ပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးကြပါလိမ့်ရှင်။ဒီတစ်ပတ်တော့တော်တော်ပြဿနာတက်နေပုံရတဲ့ဒီမြောက်ဝီမှာနိုင်ငံကူးလက်မဲ့ရှောက်သူတွေရဲ့စာတွေကိုဖော်ပြပေးကြပါလိမ့်နော်။ဟိုတလောကပဲစာတစောင်ဖော်ပြပေးခဲ့တာမှာအခုစာတွေထပ်ရလို့ဒီကိစ္စများထူးလာမလားဆိုပြီးတော့စာတချို့ကိုထပ်ပြီးတော့ဖော်ပြပေးလိုက်ပါလိမ့်ရှင်။ဒီမှာနာမည်ထွက်ဖို့ခက်ခဲတဲ့တော်ရရှင်တယောက်ရဲ့စာလို့ပဲပြောရပါမယ်။သူကအင်္ဂလိပ်စလုံးလေးတွေရဲ့အပေါ်မှာနောက်ပြည့်နောက်ပြီးတော့အပေါ်ကနေပြတခြားဒီဂျာမန်တို့ဘာလို့မှရေးတဲ့အဆက်လေး20လို့မျိုးလဲပါရတဲ့အတွက်ကြောင့်ကျွန်မအတန်မထွက်တတ်ပါဘူးเนาะဒီတော့ရှင်ကမြောက်ရီမှာ passport လျှောက်တဲ့ကိစ္စသူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးရေးပြလာတာပ
ါကျွန်မတို့မြောက်ရီမှာ passport လျှောက်တာ12လပိုင်းကသွားလုပ်ပြီးဆက်လက်ခြင်ထားတာလေထုတ်ပေးမဲ့နေ့ကိုစောင့်နေတာအခုဆို9လပိုင်းလားလဲကိုရောက်နေပါပြီရန်ကုန်ရုံမြောက်ရီရုံတွေကိုဆက်သွယ်စုံစမ်းတော့လဲဘာသေးချာရေးရတဲ့အဖြစ်မျိုးမှမပြီးပဲအမျိုးမျိုးပဲပြောနေကြပါတယ်အခုလို၁၂လပိုင်းရှောက်ထားသူတွေအများကြီးမျောလင်းချက်တွေပျောက်နေရပါတယ်။ပြန်လျှောက်လို့လည်းမရ၊ဘာမှလုပ်မရနဲ့။အခုလိုထစ်နေချိန်မှာဤအမျိုးမျိုးနဲ့လိန်ညာသူတွေလည်းရှိနေပါတယ်။တည်ကြတဲ့အခြေအနေတစ်ခုခုသိရအောင်ကူညီပေးပါအောင်ရှင်
။တည်ကြတဲ့အခြေအနေတစ်ခုသိရအောင်ကူညီပါအောင်လို့ပြောလာပါတယ်။နောက်ထပ်တော်ရရှင်၊နဒီဆိုတဲ့တော်ရရှင်ကလည်းမြောက်ဝီမှာ passport သွားလုပ်ထားခဲ့သူဖြစ်ပါတယ်
။၁၂လပိုင်းတုန်းကမြောက်ဝီမှာ passport သွားလုပ်ခဲ့တာပါ။ company blacklist ထိတယ်ပြောပြီးစာအုပ်တွေအခုထိထုတ်မပေးသေးပါဘူး။ထုတ်ပေးဖို့လဲတိတိကျကျမချင်းကြပါဘူးမထုတ်ပေးတော့ရင်လဲတိတိကျကျချင်းညာပြီးမှဆက်လုပ်လို့ရမှာကိုအခုကဘာမှဆက်လုပ်လို့မရဘူးအခွင့်အရေးတွေလဲဆုံးရှုံးငွေတွေလဲဆုံးရှုံးဘဝတွေလဲသေးနေပြီ12လပိုင်းသမားတွေလဲပတ်စံရှိလုံးလုံးတွားလုထားတာမဟုတ်ပါဘူးအန်နီယယ်တွေဂျားတွေကဖျားတပြီးတွားလုထားရတာပါသူများနိုင်ငံမှာအလုပ်တွားလုခွင့်ရဖို့အတွက်လေတောင်းပန်ပါတယ်တခုခုထုတ်ပြန်ကြပါဦး
ဒါကတော့မြောက်ဝရီမှာ password သွားလို့ပြတော့အခုတော်တော်ကြာလာတဲ့ဒီဘာမှဆုံဆန်းလို့မရပဲနဲ့သူတို့ဒုက္ခရောက်နေပါတယ်ဆိုပြီးရေးလာတဲ့စာရီတွေကတချို့ဖြစ်ပါတယ်။တခြားရေးလာကြတဲ့စာရီလည်းရှိပါသေးရှင်။ဒီအကြောင်းအရာပဲမလို့ဒီလောက်ပဲဖော်ပြလိုက်တာပါ။အခုဖြစ်နေပုံက password သွားလျှောက်ထားတယ်ဘာမှတည်တည်ချာချာရေးရရရအကြောင်းမပြောင်းမနေတော်တော်ကြာလာပါပြီဆိုပြီးတော့ဒီတော်ရရှင်နဲ့ရေးလာကြတာဖြစ်ပါတယ်။ရင်ဖွင့်လာတဲ့တော်ရရှင်တွေမှာတော့သခိုင်းတန်းကတော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးစမှာလေသူကတော့အင်တာနက်ဆက်သွယ်မှုလုံးလုံးပြတ်တောက်နေပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်သူကငွေရင်းသခိုင်းတန်းကဖြစ်ပေမဲ့ထိုင်းနိုင်ငံကိုရောက်ရှိပြီးတော့ဒီစာကိုရေးလာတာဖြစ်ပါတယ
်ကျွန်တော်တို့သခိုင်းတန်းမင်းကင်းမြို့နယ်ထဲမှာအာနာမသိငင်ကအင်တာနက်လိုင်းဖုန်းလိုင်း300အဆင်ပြေပါတယ်အာနာသိမ့်ပြီးမကြပါဘူးအင်တာနက်လိုင်းဖုန်းလိုင်းတွေအပြတ်ခံထားရပါတယ်ဖုန်းလိုင်းတစ်ခါတလေပြောလို့ရပေမဲ့internet line ကတော့လုံးလုံးမရတော့ပါဘူးကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေရတာဆိုတော့အလွမ်းပြေအိမ်ကမိဘတွေစီကို video call လေးတောင်မပြောရတော့အရင်အမေဒေါ်ဆန်းစုကြည်အာနာရစင်ကအချိန်တွေကိုပြန်လိုချင်လိုက်တာမြမပီကြီးအမြန်ဆုံးငြိမ်းချမ်းပါစေလို့ပဲဆုတောင်းလိုက်ပါတယ် VOE
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်မုံတိုင်းပေးတင်ဒေတာတွေမှာတခြားကုညီရေးတွေရရှိပြီးတော့ပြန်လဲထူထောင်ရေးလုပ်တာတွေအများဆုံးစတင်နိုင်ပါစေလို့ဆန္ဒပြုပါရနော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေရှင်
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေးတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကိုမအေးတန်တာကျော်ကတင်ပြပြန်ချပေးကြတာပါအခုဆက်ပြီးကဘာတလောမှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်အမေရိကန်ပြည်ထောင်စုကအမျိုးသားတစ်ခုဟာရေအောက်ကအိမ်မှာအကြဆုံးနေတဲ့စာချုပ်တစ်ကိုတင်လိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံစပုံမှုတစ်ယောက်ကတော့နိုင်တရားကြားမရမနာချက်ပြုတ်ပြီးဂင်းနစ်ကဘာမှတ်တမ်းစာချုပ်တင်ဖို့ကြိုးစားလိုက်ပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးပါအောင်မယ်
အမေရိကန်ပြည်အောင်စုကမျိုးသားတယောက်ဟာရေအောက်ကအိမ်မှာအကြဆုံးနေတဲ့စံချိန်တင်လိုက်ပါတယ်။ဖလော်ရီဒါပြည်နယ်ခီလာဂိုမြို့နာကဂျူလက်စ်ရေအောက်တဲခုခန်းလေးမှာဒေါက်တာဂျိုးဆက်ဖ်ဒီတူရီဟာ84ရက်ကြာနေထိုင်ခဲ့တာဖြစ်ပါတယ်။သူဟာရင်ခုန်သမားတဦးလည်းဖြစ်ဆေးသုတေသနသမားတဦးလည်းဖြစ်ပြီးတော့ရေအောက်တယံစာတဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကစီစဉ်တဲ့Project Neptune 100စံတမ်းမှုမှာပါဝင်ခဲ့တာပါအခုလိုစံချိန်ဟာတိတိလေးဖြစ်ပြီးတော့ဒီစံချိန်အတွက်လည်းဂုဏ်ယူတဲ့အကြောင်းနဲ့သိပ္ပံစံသက်ချက်တွေကိုရေအောက်မှာလှုပ်ဆောင်ခွင့်ရတဲ့အတွက်ဝန်တာတဲ့အကြောင်းဒေါက်တာတီထူရီကပြောပါတယ်သူဟာရေအောက်မှာရက်တရာပြည့်မဲ့ရက်ဖြစ်တဲ့ဇွန်လ9ရက်နေ့အထိဆက်ပြီးတော့နေထိုင်သွားမှာပါအရင်တုန်းကရေအောက်မှာနေထိုင်ခဲ့တဲ့စံချိန်က83ရက်ပါဒေါက်တာတီထူရီရဲ့သုတေသနဟာဆေးပညာနဲ့ရေအောက်သုတေသနတို့ပူးပေါင်းထားတာဖြစ်ပြီးတော့တောင်ဖလော်ရီဒါတက္ကသိုလ်ကကျောင်းသားကျောင်းသူတွေအတွက်ပညာပေးအစီအစဉ်တွေလည်းပါပါတယ်။ဒေါက်တာတီထူရီရဲ့နေစဉ်သုတေသနတွေထဲမှာသူ့ရဲ့ခန္ဓာကိုယ်ပြောင်းလဲမှုတွေကိုနေစဉ်တိုင်းတာထားပြီးတော့ရေရှည်မှာရေအောက်ဖိအားအလွန်များတဲ့နေရာတွေမှာခန္ဓာကိုယ်တုံ့ပြန်ပုံကိုမှတ်သားထားတာပါ။ဒီကရတဲ့အချက်လက်တွေဟာရေနဲ့သမုဒ္ဒရာလုပ်ငန်းတွေအတွက်အသုံးဝင်မယ်လို့လည်းမျှော်လင့်ပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံကစဖို့မှုတယောက်ဟာနိုင်ဤတရားကြမယက်မနာချက်ပြုတ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းလိုက်ပါတယ်။အသက်28နှစ်အရွယ်ဟီလ်ဒါဘာစီဟာလာဂိုစ်မြို့ကစဖို့မှုတဦးဖြစ်ပြီးတော့မေလ17ရက်နေ့ကနေမေလ15ရက်နေ့အထိ4ရက်ကျော်ကြာမယက်မနာဟင်းပွဲ130ကျော်ကိုချက်ပြုတ်ခဲ့တာပါ။သူဟင်းချက်တဲ့ပွဲကိုနိုင်ဂျီးရီးယားသမ္မတနဲ့တခြားနိုင်ငံရေးသမားတွေထင်ပေါ်ကျော်ကြားသူတွေလာရောက်အားပေးခဲ့ကြပြီးရိုးရာဟင်းပွဲတွေကနေဥရောပအစားအသောက်တွေကိုပါချက်ပြုတ်ပြခဲ့တာပါသူချက်ပြုတ်တဲ့ဟင်းပွဲ130ကျော်ကိုလာရောက်အားပေးတဲ့သူတွေကိုလည်းအခမဲ့ကျွေးမွေးဧည့်ခံခဲ့ပါတယ်သူ့ကိုစောင့်ရှောက်ပေးတဲ့ဆေးအဖွဲ့ကခွင့်ပြုမှအခုလိုစတင်ချက်ပြုတ်ခဲ့တာပါဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်စာအုပ်ရဲ့စီးမြင့်အရတနားချက်ပြီးတိုင်း9မိနစ်လောက်နားခွင့်ရှိပါတယ်လက်ရှိစံချိန်ကတော့အိန္ဒိယနိုင်ငံကစဖို့မှုလတ်တာတော်တုံကတင်ထားတာဖြစ်ပြီးတော့2019ခုနှစ်က89နာရီနဲ့45မိနစ်ကြာဇက်တိုက်ချက်ပြုတ်ခဲ့တာပါဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ကတော့ဒီပွဲကိုအတိအမှတ်ပြုတဲ့အကြောင်း Twitter ကနေရေးသားခဲ့ပြီး တရားဝင်အသိမှတ်ပြုဖို့ကတော့တက်တဲ့အထောက်ထားတွေကိုစစ်ဆေးဖို့လိုမယ့်အကြောင်းရေးသားထားပါတယ်ခင်ဗျာ
ဒီရတဲ့ဘက်ကအမေများနေကိုဂျမ်မန်မော်တော်ဆိုင်ကယ်သမားလက်အာကမန်နဲ့အမေဖြစ်သူမယ်လီတာတို့ဆိုင်ကယ်အတူစတန့်စီးပြခဲ့ကြပြီးတော့ဆင်နွှဲခဲ့ပါတယ်အမေဖြစ်သူရဲ့အသက်50ပြည့်မွေးနေ့အထိမ်းအမှတ်အဖြစ်လဲဆင်နွှဲကြတာဖြစ်ပြီးတော့အခုလိုစီးဖို့ကတော့အမေဖြစ်သူကပဲအကြံပေးခဲ့တာပါသားဖြစ်သူဆိုင်ကယ်စတန့်စီးတာကိုမကြည့်နိုင်ပဲပြိုင်ပွဲပြီးမှပဲစိတ်ချလက်ချကြည့်နိုင်တဲ့အမေလည်းဖြစ်ပါရဲ့ရှင်
အီတလီနိုင်ငံတောင်ပိုင်းမှာအစင်းမြင့်တန့်စင်ပြီးကိုကင်းမူးယစ်စေဝါကီလို2800ကိုငပြောသီးတွေကြားကဖွက်ထားတာကနေဖမ်းဆီးရမိခဲ့ပါတယ်ဒီငပြောသီးတွေဟာအီကွေဒေါနိုင်ငံကတင်ပို့လိုက်တာဖြစ်ပြီးတော့အာမေးနီးယားနိုင်ငံကိုပို့ဆောင်มาဖြစ်ပါတယ်ဒီကိုကင်းမူးယစ်စေဝါရဲ့ဈေးကွက်တန်ဖိုးဟာဆိုရင်ယူရိုတန်800ကျော်တန်ဖိုးရှိတာပါအေဂန်ကွန်တိန်နာတွေထဲမှာငပြောသီးတွေနဲ့အတူရောထည့်ထားတဲ့ဒီမူးယစ်စေဝါတွေကိုအထူးစပယ်ရှယ်ကွန်တိန်နာဖတ်တဲ့စကန်နာနဲ့အနံ့ခံခွေးတွေအကူအညီနဲ့ရှာဖွေတွေ့ရှိခဲ့တာပါဒီစိတ်ကမ်းမှာပဲပြီးခဲ့တဲ့ရက်အနည်းငယ်လောက်ကပဲကိုကင်းကီလို600ကိုဖမ်းမိခဲ့ပါသေးတယ်အခုဒီစိတ်ကမ်းတည်ရှိတဲ့ကာလာဘရီယာကျွန်းမှာအီတလီနိုင်ငံဆစ်စလီကျွန်းကမာဖီးယားဂိုင်းလို့မာဖီးယားဂိုင်းတစ်ခုရှိပြီးတော့မူရစေဝါမှောင်ခိုးကုံတွယ်ရေးကိုအဓိကထားလှုပ်ဆောင်နေသူတွေဖြစ်ပါတယ်ခင်ဗျာ
ထူးခြားစံပြသတင်းတွေကိုကိုငင်းညံ့နဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုသားညူဦးကပြောပြပါအောင်မယ
် Saudi Arabia နိုင်ငံသား2ဦးအပါအဝင်ပုဂ္ဂလိကအကသယင်မှု4ဦးပါဝင်တဲ့ SpaceX အကသယင်ဟာ ISS နိုင်ငံတကာအကသစခန်းကိုအခုတနင်္ဂနွေနေ့မှာအောင်မြင်ထွက်ခွာသွားနိုင်ပါပြီဒါဆိုလို့ရှိရင်ဒီပုဂ္ဂလိကအကသကုမ္ပဏီတစ်ခုအနေနဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်တရားမဝင်မှုရေးဆွေးနွေးကုံတွယ်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးရေးယူခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ဆက်နွယ်သူထိုင်းလွတ်တော်အမတ်ဥပခိတ်ပတ်ချရီရင်ခွန်ကိုငွေမဲခွာချမှုနောက်ထပ်ဆက်ဆက်ရာဇဝတ်မှုဆွဲချက်တစ်ခုလိုနဲ့အမှုတင်ရေးယူဖို့အတွက်စုံစမ်းစစ်ဆေးမှုတွေဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့ထိုင်းရှိနေချုပ်ယုံပြောခွင့်ရသူပြောဆိုတာကူကားပြီးတော့ဘန်ကောက်ပို့စင်းစာမှာရေးပါတယ်အထက်လွှတ်တော်မှဥပခိတ်ကိုငုံမဲခွာချမှုနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းတစ်ခုမှာပေါင်းပတ်သက်မှုနဲ့ရဲကစုံစမ်းပြီးတဲ့နောက်အဲ့ဒီစစ်ဆေးတွေ့ရှိချက်ပေါ်မူတည်ပြီးတော့အမှုတင်ရေးယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်အထက်လွှတ်တော်မှဟာမူရကုံကူးမှုနဲ့ဖမ်းနှခံထားရတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ပတ်သက်နေတဲ့ဆိုပြီးတော့ Move Forward Party ရဲ့အမတ် Ransomman Room ကဆွဆွဲပြောဆိုခဲ့တဲ့ပေါ်အသက်62နှစ်အရွယ်အထက်လွှတ်တော်မှဥပခိတ်ကမတ်လ19ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဆွဆွဲချက်ကိုညှင်းဆန့်ခဲ့မှုပါတယ်မွေးရကုံတွယ်မှုကရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့လက်စစ်တားပိလုပ်ငန်းကတဆင့်ငွေမဲငွေဖြူဖြစ်အောင်လို့လုပ်ခဲ့တယ်ဆိုပြီးတော့သူကဆွဆွဲခံထားရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့အရှိချမ်းဘတ်မြူမြို့ကိုဘယ်သူထိန်းချုပ်ထားတယ်လဲဆိုတဲ့အပေါ်မှာရုရှားနဲ့ယူကရိန်းကြားပြောဆိုမှုတွေကတစ်ဖက်နဲ့တစ်ဖက်ကွဲလွဲချက်တွေဖြစ်နေပါတယ်။မြို့ရဲ့နေရာတချို့ကိုထိန်းချုပ်ထားသေးပဲဆိုပြီးတော့ယူကရိန်းကပြောနေတဲ့အချိန်မှာပဲဝါဂနာရုရှားကြီးစားတပ်တွေနဲ့ရုရှားတပ်တွေဟာဒီမြို့ကိုသိမ်းယူလိုက်နိုင်ပြီဆိုပြီးတော့ရုရှားဘက်ကတော့ပြောနေပါတယ်။လာတန်ကြတဲ့တိုက်ပွဲပြီးဒီမျိုးပြက်ကြီးကိုသူတို့အပြည့်အဝသိမ်းယူလိုက်နိုင်ပြီလို့ဝါဂနာရုရှားကြီးစားတပ်ကစတင်နေတုန်းကကြေညာပါတယ်ဒီအောင်ပွဲအတွက်ရုရှားတပ်နဲ့ဝါဂနာတပ်တွေကိုချီးကျူးဂုဏ်ပြုတယ်လို့ရုရှားသမ္မတပူတင်ကလည်းကြေညာပါတယ်ဒါပေမဲ့လည်းယူကရိန်းဘက်ကတော့ဒါကိုဘတ်မှုမျိုးကျသွားတယ်ဆိုတော့မမှန်ဘူးဆိုပြီးတော့ညင်ချက်ထုတ်ထားပါတယ်ဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်တဲ့ G7 ထိပ်သီးအစည်းအဝေးအပြင်ပန်းမှာတော့အမေရိကန်သမ္မတဂျိုးဘိုက်တန်ဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါနဲ့တောင်ကိုရီးယားသမ္မတယုန်ဆောက်ယူရိုနဲ့တင်းဦးနေနေက၃ပွဲဆိုင်တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်တော်စုရဲ့အာရှဒေသမဟာမိတ်နိုင်ငံကြီးနှစ်ခုကြားနွေးထူးထူးဆက်ဆံရေးရှိတယ်ဆိုတဲ့သတင်းကိတပြချက်လို့ယူဆရပါတယ်။အဓိကဆွေးနွေးချက်တွေကတော့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိန်ချောင်းမှုကြီးမားလာတဲ့အန္တရာယ်နောက်တရုတ်ရဲ့အတင့်ရဲလာမှုကိစ္စရပ်တွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။တရင်ချင်းရုပ်ကိုကိုသားညူကကြေညာပေးကြတာပါ။ဒီညစီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Zainab Abdurrahman နဲ့The Rise Speed တို့ဖြစ်ကြပါတယ် VOA American အတိုင်းရမနက်ပိုင်းအစီအစဉ်ကို6:00ကနေ9:00ထိလိုက်လို့မီတာ24 40 51နဲ့လိုက်လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေကျန်းမာရွှင်လန်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.